Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ VOA အမေရိကန်တိုင်း2019ခုနှစ်ဇူလိုင်လ4ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းနိုမီတာ25/32/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့လေပြားနိုင်ငံမြို့တော်မှာအင်ကာနေညတုန်းကလူများပြားတည်ခဲ့တဲ့ဘုံကျဲတက်ခဲမှုဟာဆီယာစုမှုမြောင်းနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်အမေရိကန်မှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စကန်နီရဲ့အခြေအနေဟာသူတို့နိုင်ငံကအခြေအနေတွေပိုတာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောက်နဲ့သူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာအစိုးရပိုင်းအကြီးအကဲတွေယာရူးကနှုတ်ထွက်เสียမလို့ပဲရွေးကောက်ပွဲဝင်နိုင်တယ်လို့ကော်မရှင်ကပြောလိုက်ပါတယ
်နိုင်ငံသားများရဲ့အခွင့်အရေးကိုမဆုံးရှုံးစေခြင်းအလို့ငါပြည်တော်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ရက်နဲ့စပြီးတော့တကြိမ်တည်းပါတီစည်းရုံးရေးတွေ
ဒီပေါ်မှာအငင်းပွားစရာတွေလည်းရှိနေတဲ့အကြောင်းသတင်းပေးဖို့ချက်ကိုမကြခင်ကြားရမှာပါအဲ့ဒီအကြောင်းနဲ့ဒုတိယမျှတမှုတောင်းဆိုတဲ့ရခိုင်လူငယ်တို့ချို့တင်းရှောင်နေရတဲ့အကြောင်းနဲ့ထိုင်းကတရခံပြည်တို့ချို့ကိုဒီမြန်မာနယ်စပ်မှာဖမ်းမိတဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိသလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
လီဗျားနိုင်ငံမြို့တော်မှာအင်္ဂါနေ့ညတုန်းကလူများပြားတိုက်ဆုံးခဲ့တဲ့ဘုံကျဲတက်ခဲမှုဟာဆီယာစုမှုမြောင်းနေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်တက်ခဲမှုကြောင့်လူ44ယောက်ထက်မနည်းသေဆုံးပြီးသေဆုံးသူရေထွေးဟာ55ယောက်လောက်ထိရှိရဲအကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်တက္ကသိုလ်ကျုံရတဲ့ Tripoli မြို့တော်စင်ကြေဘုံကထိန်းသိမ်းစခန်းမှာတော့တညာလုံးအစားအသောက်နဲ့ရေပြက်လက်မှုတွေကျုံရတဲ့အသက်မသေးခြံနေသူတွေကစုံစမ်းစစ်ဆေးသူတွေဒီကနေ့ပြစ်စီတွေရရှာဖွေနေတာကိုလည်းဝိုင်းဝန်းကြည့်ရှုနေကြပါတယ်သေဆုံးသူတွေအလောင်းတွေကိုတော့ရင်ဝဲရုံကိုပို့ဆောင်ထားပြီးမှုဝင်းစုံစမ်းသူတွေကစစ်ဆေးနေတယ်လို့သတိလေးမင်းမျောနေသူတွေအပါအဝင်ဒဏ်ရာသူတွေကိုတော့ဆေးရုံမှာကုသပေးထားပါတယ်အင်္ဂါနေ့ည7နာရီခွဲလောက်မှာဘုံကျဲတက်ခဲ့ခဲ့တာဖြစ်တဲ့အကြောင်းလဲအသက်မသေခြံသူတွေကပြောဆိုခဲ့ကြတယ်လို့ဒီမတိုင်ခင်သတင်းပတ်တီမှာတော့လည်းထိတ်သိမ်းစကန်အပေါ်မှာအဝေးထိန်ဒရုန်းရင်တွေပြန်တန်းနေတဲ့အတန်းတွေကိုပုံမှန်ကြားခဲ့ရတယ်လို့လည်းပြောကြပါတယ်။လီဗျာအနာဝင်ကတော့နိုင်ငံရှိပိုင်းမှာစစ်တပ်ကိုထိန်းချုပ်ထားတဲ့ခလီဖာဟက်တာကိုတစ္ဆာခန်နဲ့တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ။စစ်ကောင်းဆောင်ဟက်တာကိုတစ္ဆာခန်နဲ့တပ်ဖွဲ့တွေကမြို့တော်မှာခြေဆိုင်ထားတဲ့နိုင်ငံတကာအသိမပြုလီဗျာဆူရရဲ့တပ်ဖွဲ့တွေနဲ့တပ်ပွဲတွေဖြစ်ပွားနေတာအခုဆိုရင်3လအထိရှိနေပါပြီ
။အမေရိကန်ပြည်ထောင်စုမှာ2020ကျရင်တကောင်စင်းကောက်ခံတဲ့အခါမှာနိုင်ငံသား Home Home မေးခွန်မထည့်တော့ဘူးလို့တရားရေးဌာနနဲ့စီးပွားကူသံဌာနတို့ကအင်္ဂါနေ့တုန်းကပြောကြားခဲ့ကြပေမဲ့သမ္မတဒေါ်နယ်ထရမ့်ကဒီမေးခွန်းထည့်ရမယ်လို့ဆက်ပြောနေတာကြောင့်ထဲမထဲရှင်းရှင်းလင်းလင်းပြောဖို့အတွက်ပြည်ထောင်စုတရားရုံးတွေနဲ့မေးခွန်းမထည့်ဖို့တရားစွဲထားတဲ့ပြည်နယ်တွေကတောင်းဆိုနေကြပါတယ်။တကောင်စီမေးခွန်းနဲ့မှနိုင်ငံသားနဲ့ဆိုင်တဲ့မေးခွန်းမထည့်တော့ဘူးလို့တရားရေးနဲ့စီးပွားကူသံဌာနတွေဆုံးဖြတ်ခဲ့တာဟာမှားတယ်။ဒီအရေးကြီးတဲ့မေးခွန်းဟာထည့်တဲ့အတွက်ဒီမေးခွန်းမပပအောင်လုပ်ပေးပါလို့သမ္မတထရမ့်ကအဲ့ဒီဌာနတွေကိုတွစ်တက်ပေါ်ကနေရေးသားပြောကြားခဲ့ပါတယ်။တကောင်စင်းဌာနကလည်းနိုင်ငံသားဟုတ်မဟုတ်မေးခွန်းပါတဲ့စစ်တမ်းစာရွက်တွေကိုဆက်လက်ပုံနှိပ်နေဆဲဖြစ်ပါတယ်။ဒါကြောင့်ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကင်တွယ်နေတဲ့တရားသူကြီးကတောက်ကြနေနောက်ဆုံးထားပြီးတော့စစ်တမ်းစာရွက်တွေမှာဒီမေးခွန်းထည့်ရမလားမထည့်ရဘူးလားဆိုတာရှင်းအောင်လုပ်ဖို့အတွက်အမိန့်ထုတ်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်နဲ့နယူးယောက်ပြည်နယ်တွေရဲ့အစိုးရရှေ့နေချုပ်တွေကလည်းအလားတူအခြေအနေရှင်းလင်းအောင်လို့ပြည်ထောင်စုတရားရုံးတွေမှာတောက်ကြနေကြရင်သတင်းစာရှင်းလင်းပွဲလုပ်ပေးဖို့အတွက်တောင်းဆိုထားကြပါတယ်။အမေရိကန်ပြည်ထောင်စုမှာလူဦးရေဗနယောက်ရှိတဲ့ဆိုတာ10နှစ်တကြိမ်ကောက်ခံတဲ့စစ်တမ်းမှာဘာကြောင့်နိုင်ငံသားဟုတ်မဟုတ်မေးခွန်းထည့်ဖို့လိုတယ်လဲဆိုတာထရမ့်အစိုးရရဲ့ရှင်းပြချက်ကစံချိန်မညီဘူးလို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်ထားပြီးသားဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စကန်နီရဲ့အခြေအနေဟာဒီလူတွေရဲ့ဇာတိနိုင်ငံတွေကအခြေအနေတွေထက်ပိုကောင်းတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ Texas ပြည်နယ်ကလူမှုကြီးကြရေးထိန်းသိမ်းစကန်တစ်ခုကစိုးရတဲ့ခြေနေနဲ့ပတ်သက်တဲ့ဓာတ်ပုံတွေထွက်ပေါ်လာပြီးနောက်တည့်ရက်မှာပဲသမ္မတကပြောလိုက်တာပါ။ယာယီဆောက်လုပ်ထားတဲ့ထိန်းသိမ်းစကန်တွေကခြေနေတွေကိုရွှေပြောင်းဝင်ရောက်သူတွေမကြက်ရင်လည်းမလာနဲ့လို့ပြောလိုက်ဖို့လဲသမ္မတထရန့်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောခဲ့ပါဗျ။ရွှေပြောင်းဝင်ရောက်လာသူတွေအရင်နဲ့ပတ်သက်လို့အတိုက်ခံဒီမိုကရက်ပါတီရဲ့လူမှုကြီးကြရေးဥပဒေတွေညံ့ဖျင်းမှုဖြစ်နေလဲအဖြစ်တင်ခဲ့တာပါ။ထိုလိုတော့က Twitter ဒီမိုကရက်လွှတ်တော်မှ Chuck Schumer ကတော့အမေရိကန်လွတ်လပ်ရေးနဲ့ထိမ့်မဲ့ချင်းပတ်ဖို့ရှိနေခြင်းမှာသမ္မတအနေနဲ့ ညွှန်မျိုးကလွတ်လပ်ရေးရုပ်ထုမှာရေးထိုးထားတဲ့ပြည်မဲ့နွမ်းနယ်ပြီးဒုက္ခရင်နဲ့ရောက်လာကြတဲ့အခြေချသူတွေကိုအားပေးချူဆိုတဲ့ကဗျာကိုဖတ်ကြည့်ဖို့ပြောဆိုခဲ့တာပါ။ဒီလူတွေဟာလူသားတွေဖြစ်တရားရဲဘဝတိဆောက်ဖို့မျှော်လင့်ခြင်းနဲ့အမေရိကန်ကိုလာကြတာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ရဲ့ Twitter ကမှတ်ချက်ကိုတုံ့ပြန်ပြောဆိုထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့စုံစမ်းရေးအစီရင်ခံစာတစ်စောင်မှာတော့ Texas ပြည်နယ်ကထင်းထင်းစကန်ဒီကဆိုးဝါးတဲ့အခြေအနေနဲ့ပြုတ်သိမ်းနေထိုင်နေရတဲ့အခြေအနေတွေကိုဖော်ပြထားတာဖြစ်ပါတယ်။
ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ဖြစ်တာမို့အမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်။ဒီနေ့မှာသမ္မတဒေါ်နယ်ထရမ့်ကအစဉ်အလာမဟုတ်ဘဲမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဝါရှင်တန်မြို့တော်ကသမ္မတဟောင်းအီဗရာဟမ်လင်ကွန်ကိုအကုန်ပြုထားတဲ့အစာဦးရှိမှာသမ္မတကမိန့်ခွန်းပြောကြားမယ့်အပြင်သူ့အဆို Salute to America အမေရိကန်ကိုဥညွှတ်ချင်းဆိုတဲ့အခမ်းအနားနဲ့အမေရိကန်ရဲ့စစ်အရေးအင်အားကိုပြသဖို့လည်းပြင်ဆင်ထားပါတယ်။သမ္မတရဲ့ဖိတ်ကြားချက်အရယာယီကာကွယ်ရေးဝန်ကြီး Mark Esper ပူတွဲစေဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့အခမ်းအနားတက်ရောက်မယ်လို့ကာကွယ်ရေးဌာနကအတည်ပြုပါတယ်။ကြီးရည်လေနဲ့ Marine ကန်တက်တဲ့အပြင်ကန်ကြီးဆောင်တက်တွေကအစစ်မြစ်အရာရှိကြီးတွေလည်းတက်ရောက်ကြမှာပါ။ American လွတ်လပ်ရေးနေ့ဟာပြည်သူတွေရဲ့လွတ်လပ်မှုကိုအသားပေးတဲ့နေ့ဖြစ်တာမို့အစဉ်အလာအဖြစ်ပျော်ပွဲရွှင်ပွဲအခမ်းအနားတွေဟာနိုင်ငံရေးကင်းတယ်လို့သမ္မတတွေလည်းမိန့်ခွန်းပြောကြားလို့မရှိပါဘူး။စစ်တပ်ကလည်းကင်းကင်းနေလေးရှိတာပါ။အခုတော့သမ္မတကရွေးကောက်ပွဲမဲဆွဲတဲ့ပုံစံမျိုးလွတ်လပ်ရေးနေ့အခမ်းအနားတွေကိုနိုင်ငံရေးအရလုပ်တယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ American ခွန်တန်းပြည်သူတွေရဲ့စရိတ်နဲ့သူ့နိုင်ငံရေးအကျိုးမှတ်အတွက်အခမ်းအနားလို့အမျက်ထုတ်နေတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကဝေဖန်နေကြပါတယ်။သမ္မတစီစဉ်တဲ့လွတ်လပ်ရေးနေ့အခမ်းအနားဟာ American တွေစံတန်ဖိုးထားတဲ့အရာတွေနဲ့မကိုက်တယ်လို့တကူကောင်းဆန်တဲ့သမ္မတရဲ့နိုင်ငံအတွက်အရက်အချက်ရစရာလုံးရဖြစ်တယ်လို့အောက်လွှတ်တော်စစ်ပြတ်စစ်မှုတန်းရေးရာကော်မတီဥက္ကဋ္ဌက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အင်ဂျူရောကတော့မျိုးချစ်စိတ်ပြတာတဲ့အနေနဲ့အခမ်းအနားလုပ်တာလို့ပြောကြားထားပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးပါရရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားမှာသတင်းတစ်ပတ်ကျော်ထင်းထင်းခံခဲ့ရတဲ့ဩစတြေးလျကျောင်းသားကိုအခုနောက်ဆုံးပြန်လွတ်ပေးလိုက်ပါပြီ။ဩစတြေးလျကျောင်းသား Alex Sigley ပြန်လည်လွတ်မြောက်လာပြီးကောင်းမွန်မွန်အန္တရာယ်ခင်းခင်းရှိနေတဲ့အကြောင်းဝန်ကြီးချုပ် Scott Morrison ကဒီနေ့ပဲလွှတ်တော်မှာပြောကြားလိုက်တာပါ။တရုတ်နိုင်ငံဘေကျင်းလေဆိပ်ကိုရောက်လာတဲ့ဩစတြေးလျကျောင်းသားကလည်းအဆင်ပြေကြောင်းသတင်းတောက်တွေကိုပြောခဲ့ပေမဲ့ထင်းထင်းခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့မေးမြန်းတာကိုတော့ပြန်မဖြေခဲ့ပါဘူး။နောက်ပိုင်းမှာဂျပန်နိုင်ငံသူဇနီးထံသွားဖို့တိုကျိုမြို့တော်ကိုခီးဆက်မှာဖြစ်တဲ့အကြောင်းလဲဩစတြေးလျနိုင်ငံပတ်မြို့မှာနေထိုင်တဲ့ပါကင်ဖြစ်သူကသတင်းတောက်တွေကိုပြောပါရတယ်။မြောက်ကိုရီးယားပျုံယန်းမြို့တော်မှာနေထိုင်နေတဲ့အနောက်နိုင်ငံသားအနေချင်းမှာတူပါဝင်ဖြစ်ခဲ့တဲ့အသက်29နှစ်အရွယ်ဆစ်ကလေးဟာပြီးခဲ့တဲ့ဇွန်လ25ရက်နေ့ကပျောက်သွားခဲ့တာပါ။မြောက်ကိုရီးယားမှာနေထိုင်သူကနေထိုင်ကြုံတွေ့ရတဲ့အခြေအနေတွေကိုဓာတ်ပုံတွေ blog တွေနဲ့ internet လူမှုကွန်ရက်တွေပေါ်မှာပုံမှန်တင်လို့ရှိပေမဲ့မတွေ့ရတော့တဲ့အတွက်မိသားစုကစိတ်ပူပြီးသတိထားမိကြတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ Australia ကြားတရမန်ဆက်ဆံမရှိတဲ့အတွက်ထိမ့်သိမ့်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးနိုင်ငံကမနေ့တုန်းကပဲကြားဝင်ပြီးမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးကြတာပါ။ Australia ဝန်ကြီးချုပ်ကတော့ထိမ့်သိမ့်ခံကြောင်းသားလွတ်မြောက်ရေးဆွေးနွေးနိုင်ငံကကြားဝင်ကူညီပေးခဲ့တဲ့ပုံကျေးဇူးတင်စကားပြောကြားထားပါတယ်။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတရားဝင်ကုန်သွယ်ရေးဆွေးနွေးမှုတွေကိုဂျပန်အတွင်းပြန်ဆောက်ရမယ်လို့အင်ဂျီရောအကြီးအကဲအရာရှိတယောက်ကပြောကြားလိုက်ပါတယ်။လာမယ့်သတင်းပတ်ကြရင်မျက်နှာချင်းဆိုင်အခြေအလဲဆွေးနွေးမှုတွေစတင်မယ်လို့အမေရိကန်အမျိုးသားစီးပွားရေးကောင်စီညွှန်ကြားရေးမှူးလယ်ရီကူဒရိုက VOA ကိုပြောပါတယ်။ဆွေးနွေးပွဲကိုဘယ်မှာကျင်းပမလဲဆိုတဲ့အသေးစိတ်ကိုညှိနှိုင်းနေကြဆဲဖြစ်ကြောင်းနဲ့ဆွေးနွေးပွဲကာလတွေမှာတရုတ်ကုန်ပစ္စည်းတွေပေါ်ချမှတ်ထားတဲ့သွင်းကုန်ကွန်တွေကိုဖယ်ရှားပေးမှာမဟုတ်ကြောင်းသူက VOA ကိုပြောပါတယ်။တရုတ်နဲ့အမေရိကန်ကြားဆွေးနွေးမှုတွေပြန်ဆနေတယ်လို့နှစ်နိုင်ငံဆက်ဆံရေးဟာလည်းလမ်းမှန်ပေါ်ပြန်ရောက်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကလည်းပြောပါတယ်။ဂျပန်နိုင်ငံ G20 ထိပ်သီးစည်းဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့သမ္မတထရမ့်တို့အလို့သဘောဆွေးနွေးခဲ့ပြီးတဲ့နောက်မှာတရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေပြေလျော့ခဲ့ပုံရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇူလိုင်လ22ရက်နေ့မှာတွေ့ဆုံမှုဝန်ကြီးချုပ်အမေရိကန်ဝါရှင်တန်ကိုတွားရောက်မှာဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်။သမ္မတထရမ့်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မှာဖြစ်တဲ့အကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖိုင်ဆယ်ကပြောဆိုလိုက်တာပါ။တွေ့ဆုံမဲ့အကြောင်းအရာတွေကိုတော့တာဝန်တွေရေးဆွဲနေစေဖြစ်ပြီးနိုင်ငံဆက်ဆံရေးထုတ်တက်ဖို့ရည်ရွယ်ထားတဲ့အကြောင်းလဲအစ္စလာမဘတ်မြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သမ္မတထရမ့်ဆိုရဘက်ကတော့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်ပြီးတရားဝင်မပြောသေးပါဘူး။ဆွေးနွေးမှုတွေမှာ အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးကိုအဓိကအာရုံစိုက်မယ်လို့အများကယူဆထားကြပေမဲ့လည်းနိုင်ငံခေါင်းဆောင်တွေပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တာကြောင့်ဆက်ဆံရေးမှာအပြောင်းအလဲတွေတွေ့ကောင်းတွေ့လာရနိုင်တယ်လို့လည်းအကဲခတ်တွေကခံမှန်းနေကြပါတယ်အာဖဂန်တာလီဘန်စစ်သွေးကြွတွေနဲ့အမေရိကန်ကြားတိုက်ရိုက်ဆွေးနွေးမှုတွေမှာပါကစ္စတန်နိုင်ငံကကြားဝင်ကူညီပေးခဲ့တာတွေလည်းရှိပါတယ်။ဆွေးနွေးမှုတွေကိုတော့တနစ်ကျော်လောက်ကစတင်ခဲ့တာဖြစ်ပြီးဆွေးနွေးပွဲအသစ်တွေကိုလည်းကာတာနိုင်ငံမှာဆက်လက်ဆောင်ရွက်သွားဖို့စီစဉ်ထားကြပါတယ်။ပါကစ္စတန်နိုင်ငံကိုအမေရိကန်ကအကြမ်းဖက်တံဖျံတပ်ဖြတ်ရေးအတွက်ဒေါ်လာသန်းပေါင်းထောင်လက်ချီအကူအညီပေးနေပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာခြေစိုက်ထားတဲ့အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုတိုက်ခိုက်နေကြတဲ့စစ်သွေးကြွတွေနဲ့တာလီဘန်အဖွဲ့တွေကိုပါကစ္စတန်နိုင်ငံကလက်ခံထားတယ်ဆိုပြီးအမေရိကန်ကဆွဆွဲထားတဲ့အတွက်နိုင်ငံခြားတင်းမာမှုတွေလည်းကြုံနေရတာပါပါကစ္စတန်နိုင်ငံဘက်ကတော့ဆွဆွဲချက်ကိုမောက်မှန်တဲ့အကြောင်းငြင်းဆန်ထားတာဖြစ်ပါတယ်
တရုတ်နိုင်ငံအရှေ့မြောက်ဘက်ကိုလေဆိုင်နှမောက်တစ်ခုဝင်တိုက်ခဲ့လို့6ယောက်သေဆုံးသွားပါတယ်။လျောင်နင်းနယ်ရဲကကာယွမ်မြို့ကိုလေဆိုင်နှမောက်ဝင်တိုက်ခဲ့တာမှာ190ထက်မနည်းလဲထိခိုက်ဒဏ်ရာရသွားပါတယ်။လေဆိုင်နှမောက်ထံကြောင့်သစ်ပင်တွေဓာတ်အားလိုင်းတွေအပြင်အဆောက်အဦဒါဇင်နဲ့ချီပျို့ကျပျက်စီးခဲ့တယ်လို့အဆောက်အဦတွေကမှန်ပတင်းတွေကွဲထွက်လွင့်ဆင်ခဲ့ပုံတွေကိုရုပ်မြင်သံကြားသတင်းတွေမှာပြသခဲ့ပါတယ်။ထိခိုက်ပျက်စီးခဲ့တဲ့အဆောက်အဦတွေကလူပေါင်း210လောက်ကိုကယ်တင်ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နှင်းနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ရဲ့ဒီအစီအစဉ်ကို Facebook ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့စတင်နေပါတယ်နိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာလက်ရှိရာထူးကနေနှုတ်ထွက်စရာမလိုပဲရွေးကောက်ပွဲဝင်ပြိုင်ခွင့်စီရင်ခွင့်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်တည်ဆဲဥပဒေတွေပေါ်အခြေခံပြောလိုက်တာဖြစ်ပေမဲ့သမ္မတကပါတီလုပ်ငန်းလုဆောင်ခွင့်မရှိစေရဆိုတဲ့2008ဖွဲ့စည်းပုံပါပြဋ္ဌာန်းချက်နဲ့ကန့်ညီမှုမရှိဘဲဖြစ်နေတာကြောင့်ဒီပုံမှာဝေဖန်မှုတွေလည်းရှိနေတာပါ VOA သတင်းတော့မမ်မီခါကသတင်းပေးပို့ပါတယ်
ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာကော်မရှင်ဘက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိတည်ဆဲပြဋ္ဌာန်းထားတဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်9ခအရာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တို့နဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာလက်ရှိယာရုကနေနှုတ်ထွက်စရာမလိုပဲရွေးကောက်ပွဲဝင်ပြိုင်ခွင့်စီရင်ခွင့်ရှိတာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံတော်သမ္မတဝန်ကြီးတွေနောက်ပြီးတော့ဒုသမ္မတတွေဒုသမ္မတတွေနောက်ပြီးတော့တရားသူကြီးအဖွဲ့ဝင်တွေခုံရုံးအဖွဲ့ဝင်တွေအရှိနေချုပ်ရုံးကစင်းစစ်ချက်ရုံးကမြို့တော်စီစီဘင်းကကျွန်တော်တို့ရုပ်ကောက်ဝဲကော်မရှင်မှမပါလဲ။အကြမ်းနဲ့ခုနပြောတဲ့ပြည်ထောင်စုစစ်အဖွဲ့စည်းတွေမှာသူတို့ရဲ့ဥပဒေတွေနိုင်ငံသားများရဲ့အခွင့်အရေးကိုမဆုံးရှုံးစေခြင်းအလို့လားဒီတော့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ရက်နဲ့စပြီးတော့တကြိမ်လည်းတည်းပါတီစည်းရုံးတွေ၊နယ်မြေစည်းရုံးတွေလုပ်ငန်းတွေကိုလုပ်ကင်ဆောင်ခွင့်ရပါတယ်တဲ့အဲ့လိုနော်ပြည်တော်စုအစိုးရဝင်ဥပဒေဆိုပုပ်ပခွနဲ့ခါဝေးပေါ့။ကြာတဲ့ဥပဒေတွေမှာလည်းအဲ့လိုပါပါတယ်။ဒါကြောင့်မလို့သူတို့ဒီနှုတ်ထွက်ခြင်းမပြုဘဲနဲ့ပါတီစည်းရုံးတွေ၊နယ်မြေစည်းရုံးတွေပြုလုပ်လို့ရပါတယ်
။ဒီလိုပြောဆိုတာကတည်ဆဲပြည်ထောင်စုအစိုးရအဖွဲ့ဥပဒေအပေါ်အခြေခံပြောဆိုလိုက်တာဖြစ်ပေမဲ့ဒီဥပဒေကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်သမ္မတကပါတီလုပ်ငန်းလုံဆိုင်ခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်နဲ့ကိုက်ညီမှုမရှိဖြစ်နေတာကြောင့်ဒီပေါ်ဝေဖန်ထောက်ပြမှုတွေရှိနေပါတယ်။ရှေ့နေဦးသိန်းတန်းဦးကတော့ဒါဟာဥပဒေစကားရက်ကွဲလွဲမှုပြဿနာတစ်ခုဖြစ်တယ်လို့တုံ့တက်ပြောဆိုလိုက်ပါတယ်
။သူကဥပဒေစကားရက်ပြဿနာဖြစ်တယ်။ဟိုဒီဥပဒေမှာဒီကဘာပါတီတုံးကနေမှာဝင်အောင်ဆောင်ရရှိပေါ့နော်ဆရာလည်းဟုတ်တယ်ဆိုတော့အဲ့တော့ပါတီတုံးကဆိုတာဘာလဲဆိုပါတီတုံးကဆိုတာပါတီစည်းရုံးကြီးပေါ့နော်ဒါတနည်းအားဖြင့်ပါတီရဲ့တုံးငန်းစဉ်တွေမှာပူပေါင်းပါဝင်တာပေါ့တစ်ဖက်မှာသူတို့ကိုပါပါလေးယူထားတဲ့ဟာကသမရရွေးကောက်ပွဲမယ်ဆိုတဲ့တုံးငန်းပေါ့နော်ရွေးကောက်ပွဲမယ်ဆိုတာရင်ရွေးကောက်ပွဲရှင်းပြနေတာပေါ့နော်ဟောပဲပုံစံစကလုံးဝင်ရတာပါတီတုံးငန်းတို့လည်းအဲ့တော့ဦးသိန်းစိန်တို့ကတစ်ခါဖြစ်ဘူးလေတိုင်းရိုက်တိုင်းရိုက်လေးအသေးစိတ်မှာတော့တားထားတာပါတီတုံးငန်းတွေမပါရဘူးကျဲရရုပ်ဘွယ်မဲဆိုတာရုပ်ဘွယ်ပါလာပါတီလုပ်ငန်းတွေဖြစ်တယ်ဒါပေမဲ့ဒီပြဿနာစကားရဥတွေဥတွေကတနာပေါ်ရင်ဆုံးဖြတ်မှာခွဲစည်းမချင်ဘူးခုံညို့
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်တဲ့သမ္မတကပါတီလုပ်ငန်းလုံဆောင်ခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်ရှိခဲ့တာမို့ပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်တုန်းကဦးသိန်းစိန်ဟာကြန့်ခိုင်ရေးပါတီနှစ်ပတ်လည်ညီလာခံတက်တာပါတီဘက်ကရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေကိုမိတ်ဆက်တဲ့ပွဲတက်ရောက်ခဲ့တဲ့အတွက်အဲ့ဒီတုန်းကအတိုက်ခံပါတီဖြစ်တဲ့လက်ရှိအာနာယ NLD ပါတီဘက်ကအကြီးကျယ်ထောက်ပြဝေဖန်မှုတွေရှိခဲ့မှုပါတယ် ဒီပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကတာဟာပါတီလုပ်ငန်းလှုပ်ဆောင်တာမဟုတ်ဘူးလို့ရှင်းလင်းချက်ပေးခဲ့ပြီးဦးသိန်းစိန်လှုပ်ဆောင်ချက်မမှားဘူးလို့ဆုံးဖြတ်ခဲ့မှုပါတယ်။ဒီလိုဥပဒေရရှုပ်ထွေးမှုမဖြစ်အောင်ဒီဥပဒေနှစ်ခုကိုပြန်လည်စဉ်းစားသုံးသပ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ကော်မရှင်ဘက်ကတော့ဒီပေါ်မှာဘာမှတုံ့ပြန်ပြောဆိုထားတာမရှိပါဘူး။ဒီစဲဥပဒေအတိုင်းသာကော်မရှင်အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဆိုထားပါတယ်။လက်ရှိမှာတော့ကော်မရှင်ကလွတ်တော်ဆိုင်ရာရွေးကောက်ပွဲဤဥပဒေတစ်ခုဖြစ်တဲ့လွတ်တော်ကိုယ်စားလှယ်လောင်းတဦးဟာရွေးကောက်ပွဲကုန်ကျစရိတ်အဖြစ်ချက်သိန်း100ထပ်ပိုးပြီးတုံးဆွဲခြင်းမပြုရဆိုတဲ့ဖော်ပြထားချက်အပေါ်မှာပြင်ဆင်တက်မှတ်ပေးဖို့စဉ်းစားဆောင်ရွက်နေတယ်လို့ဦးမြင့်နိုင်ကဆိုပါတယ်။လက်ရှိမဲဆန္ဒနဲ့တက်မှတ်မှုပုံစံအရနယ်မြေဧရိယာအကျယ်ဝင်းကွာခြားမှုတွေရှိနေပြီးမဲဆွယ်အတုံးစရိတ်ကိုတပြေးညီတက်မှတ်ထားခြင်းကမျှတမှုမရှိတဲ့အခြေအနေဖြစ်နေတာမို့ဒါကိုပြင်ဆင်တက်မှတ်ဖို့စဉ်းစားတာဖြစ်တယ်လို့ဥမြင့်နိုင်ကတော့ဆိုပါတယ
်ဒီအတုံးစိတ်ကိုကျွန်တော်တို့အမျိုးနယ်နဲ့တုံးရတာပေါ့နော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ကြားတဲ့အခါကျတော့သူကတမျိုးနယ်တော့မကဘူးနှစ်မျိုးနယ်သုံးမျိုးနယ်လောက်ရတယ်နောက်တစ်ခါတိုင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်ကြားတော့လည်းပဲသူကတိုင်းလုံးလောက်ရတယ်ဆိုတော့အဲ့လားလေးလေးပေါ်ပါတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုရင်တမျိုးနယ်ထဲမှာရှင်ပြိုင်မဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုလို့ပြင်ရင်ငကိုတိုင်းထားတယ်လားဟုတ်လားတမျိုးနယ်ထဲပို့လိုက်ရင်တိုးတယ်လားတိုင်းနဲ့တိုင်းတို့တို့ကြောင့်ကျွန်တော်စီစစ်နေပါလားနော်စီစစ်နေငနေတော့သူ့အတွက်ဟိုတိုးပေးဖို့ဟိုတင့်မယ်မတင့်မယ်တော့ကျွန်တော်စီစစ်နေပါလားနော်
2020ပြည်နှစ်မှာကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲကိုမြို့နယ်တိုင်းမှာကျင်းပနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူတိုင်းမဲပေးနိုင်အောင်လှုပ်ဆောင်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ရှင်
။ VOA သတင်းတောင်မေခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါတော့တရားမျှတမှုဖော်ဆောင်ပေးဖို့တောင်းဆိုတဲ့ရခိုင်လူငယ်တွေတင်းရှောင်နေရတဲ့သတင်းကိုလည်းပြောပြချင်ပါတယ်။ရခိုင်မြောက်ပိုင်းမှာစစ်တပ်ကဖန်စီစစ်စေးနေချိန်တည်ဆုံသွားတဲ့ရဲသားတွေအတွက်တရားမျှတမှုဖော်ဆောင်ပေးဖို့တောင်းဆိုတဲ့တက်ကြွလှရှားသူတွေကိုဖန်စီဖို့ရဲတွေကလိုက်လံရှာဖွေနေတယ်လို့ဒေသခံတွေကပြောပါတယ်။တက်ကြွလှရှားသူတွေကတော့တရားရုံးစင့်ခေါ်သာရမှသာဥပဒေအရရင်ဆိုင်သွားမယ်လို့ဆိုပါတယ်။ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအိမ်တင်ပြမှာပါ
။ဟုတ်ကဲ့ပါ။မြန်မာစစ်တပ်ကစစ်စေးနေစဉ်တွင်တည်ဆုံရတဲ့ရဲသားတွေအတွက်တရားမျှတမှုတွေဖော်ဆောင်ပေးဖို့တကြွလှုပ်ရှားသူတွေဘက်ကဇူလိုင်လ၂ရက်နေ့ကစစ်တွေမြို့ဦးဥမပန်းချံမှာတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပြီးငိမ့်စုစီဥပဒေအရဖွင့်ပြချက်မတောင်းခံတဲ့အတွက်အရေးယူဖို့ရဲသားဖွဲ့ကလည်းဆောင်ရွက်နေတယ်လို့သိရပါဗျ။တရားမျှတမှုရရှိရေးတောင်းဆိုသူတွေထဲကတူဦးဖြစ်တဲ့ကိုတန်လှရဲ့နေအိမ်ကိုညဘက်မှာစစ်တွေမြို့ရဲစခန်းကတာဝန်ရှိသူတွေကလည်းဝင်ရောက်စစ်ဆေးခဲ့ပြီးကိုတန်လှပါဝင်လူငယ်တချို့ဟာတိမ်းချောင်နေရပါဗျ။ဒါပေမဲ့လည်းတရားရုံးရဲ့တရားဝင်စင့်ခေါ်ဆာရမှဥပဒေအရရင်ဆိုင်မယ်လို့ရခိုင်မျိုးဆက်သစ်လူငယ်ဖွဲ့ခေါင်းဆောင်ကုသန်းလှကပြောပါတယ
်။တရားဖက်စီးဆုံးတော့ခင်ရတဲ့ပြည်သူတွေအပတ်ခင်ရတဲ့ပြည်သူတွေတက်ဖို့ကျွန်တော်တို့လူခိုင်လူငယ်တွေကနိုင်ငံသားတယောက်ရဲ့ရပ်တဲ့ရပ်ဖိုက်တဲ့အခွင့်အရေးအရာသူတို့ရဲ့နိုင်ငံဆိုးချိုးမှုတွေကိုမကယ်တဲ့တရားဥပဒေနဲ့လည်းပုံပုံနိုင်ဖို့ကြံပန်းလုပ်ပြီးတော့တောင်းဆိုခြင်းတခုဖြစ်ပါလား။အဲ့ဒီအပေါ်မှာသက်ဆိုင်ရာသူတွေကကျွန်တော်တို့အိမ်တွေကိုလိုက်ရှာတယ်သူတို့သက်ဆိုင်တဲ့ရုံးတွေလိုက်ရှာတယ်ပေါ့သူတို့ကဘယ်လိုမျိုးပုံမှန်တွေနဲ့သူကိုကျေးထားလဲဆိုတာကိုအရာရုံးဖက်ကပေါ့ဘယ်လိုမျိုးစာလဲပို့တောင်းချပြီးတော့ပေါ်ယူပါတယ်ရှိတဲ့အတွက်ကိုကျွန်တော်တို့ကပေါ့ကြည့်နေချက်ဖြစ်ပါတယ်ဒီတိုင်းကဘယ်လိုအဆက်ခွန်လဲဆိုတော့ကျွန်တော်တို့တရားဥပဒေအရရက်ဆိုင်ဖို့အတွက်ကျွန်တော်တို့စာတက်ရှိတယ်
မြန်မာစစ်တပ်ကလည်းအေးအေးနဲ့ပတ်သက်နေတဲ့ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးထားတဲ့မြုံမြုံနဲ့ပေါက်သောပြင်းရွာရသူဟာနှိမ့်ဆက်ညှဉ်းပန်းမှုတန်ကြောင့်ဇူလိုင်လ၁ရက်နေ့မှာတည်ဆုံသွားခဲ့တာပါစစ်ကြောရေးသွင်းအရသားတွေတည်ဆုံမှုတွေများပြားလာနေတာကြောင့်အရသားတွေကိုပြစ်မှတ်ထားခြင်းမပြုလုပ်ဖို့တည်ဆုံတဲ့သူတွေအတွက်တရားမျှတမှုကိုဖော်ဆောင်ပေးဖို့တကြွသူလူငယ်တစုကလည်းဆန္ဒဖော်ထုတ်တောင်းဆိုခဲ့တာပါဆန္ဒဖော်ထုတ်လူငယ်တွေကိုတရားဆွဲဆိုထားခြင်းရှိမရှိကိုစစ်တွေရဲတပ်ဖွဲ့ကိုဆက်တွယ်ခဲ့ပေမဲ့လည်းဖုံးကန်ဖြေဆိုခြင်းမရှိခဲ့ပါဘူးဆန္ဒဖော်ထုတ်လူတွေဟာငြိမ်းစုစီခွင့်ပြုချက်မတောင်းခံပဲလှုပ်ဆောင်ခဲ့တဲ့အတွက်ဖမ်းဆီးရတယ်လို့ရဲတပ်ဖွဲ့ဝင်တွေကလည်းပြောဆိုခဲ့ကြောင်းအနောက်တကားဒေသကူညီဆက်ဆောင်ရေးအဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ
်။ရဲအဖွဲ့ကပြောတာကတော့ဒါစံတပ်ဖို့တော့မလုပ်မယ်ဆိုရင်ငြိမ်းစုစီဥပဒေမတင်ဘူး။ဒါဖမ်းဆီးရတယ်ဆိုပြီးတော့လိုက်လည်ခါစရာတွေဆိုပြီးတော့ပြောတာတော့ရှိတာပေါ့ဗျာ။
ဒါအပြင်စီရီပတိပခတ်ဖြစ်ပွားရဒေသတွေမှာသမတော်ကနေရွာသားတွေကိုစစ်ဆေးမှုတွေကလည်းတင်းကျပ်လာနေတာပါ။ဇူလိုင်လ၂ရက်နေ့ကဗုဒ္ဓတောင်မြို့နယ်ကံပြင်းကြီးရွာကိုမြန်မာစစ်တပ်ကနေဝင်ရောက်လာပြီးရွာသားတွေကိုစစ်ဆေးခဲ့တယ်လို့ဗုဒ္ဓတောင်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကဆိုပါတယ
်ကံပြင်းရွာက၂ရက်နေ့ကနေရွာသား၄၀ကျော်ကိုတက်မတော်ရောက်လာတော့ပုံကြီးရောက်ချက်ခွာထားတယ်ပုံကြီးရောက်ခွာပြီးတော့အဲ့ဒီမှာခုနကခုနကကင်းစားခိုက်တယ်မင်းစားကိုလေ၆နာရီလောက်မှပုံကြီးရောက်လာတယ်လေအဲ့ဒီပုံကြီးနဲ့ပြောတဲ့အချိန်မှာရွာသားတွေကိုပြန်ထွက်လိုက်တယ်ဒါမှမဟုတ်အသက်ကြီးတဲ့လူ၁၀လောက်ကိုညှိုက်ခဲ့တယ်လို့ပြောတယ်အဲ့ဒါမင်းကတည်း
သားဖြင့်ရွာသားတွေကိုလမ်းပြဖြစ်ခေါ်ယူခဲ့ကြောင်းဒေသခံရွာသားတို့ကပြောပါတယ
်ဒီလိုတို့တို့ခြေကနေရဖို့တို့တို့ခေါ်နေခြေကတချို့ကပြည်မြောင်းနဲ့တူတော်ထိပ်ပုံပြောတယ်ဒါပေမဲ့ဒီနေ့တရားလာတော့ခေါ်ဖို့ရလဲကြောင်းတော့
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်တယ်လို့စိုက်ပွဲတွင်အယက်သားတွေထိခိုက်မှုတွေရှိနေပါတယ်ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်ဒေသခံ60ကျော်သေဆုံးခဲ့ပြီးတန်ရာရသူ180ကျော်နဲ့ဖမ်းဆီးခံရသူ200ကျော်ခန့်ရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကနေစည်းရင်းကောက်ယူထားပါတယ်။တမတော်ဘက်ကတော့ဒီဇင်ဘာလကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတဲ့မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်ရှိပြီးစစ်ဆေးဆဲ36ဦးအမှုဖွဲ့ရေးယူထားတာ45ဦးပြစ်ဒဏ်ချမှတ်ခံရသူ3ဦးရှိနေတယ်လို့ဇွန်လ22ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA မြန်မာပိုင်းရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile Application ကို Download ထည့်သွင်းထားသူတွေအနေနဲ့လာမဲ့စနေနေ့နေ့လယ်တနင်္လာနေ့ညနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza မှာဂီတဖျော်ဖြေပွဲကိုလာရောက်ခံစားရင်းနဲ့ VOA ရဲ့အထူးလက်ဆောင်တွေကိုထုတ်ယူနိုင်ပါတယ်ခင်ဗျာ VOA Mobile App ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းအဲ့ဒီမှာအကူအညီပေးသွားဖို့စီစဉ်ထားပါတယ်ခုတခါနေဆက်ဒေတာသတင်းတပုတ်ကိုတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ဒေတာတာချီလေးမြို့မှာလက်နက်တွေနဲ့အတူဖမ်းမိခဲ့တဲ့တရခန်တွေထဲမှာထိုင်းနိုင်ငံသား6ဦးပါဝင်ကြောင်းထိုင်းအာဏာပိုင်တွေကအတည်ပြုခဲ့ပြီးအဲ့ဒီထဲမှာမူရစေဝါနဲ့ပတ်သက်တဲ့တရခန်ပြေးတူလည်းပါဝင်ကြောင်းထိုင်းအာဏာပိုင်တွေဘက်ကဇူလိုင်4ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့နဲ့၃ကီလိုသာကွာဝေးတဲ့မြန်မာနိုင်ငံတာချီလေးမြို့အနီးမိုင်းဖုံးကျေးရွာအုပ်စုပါလိုင်ကျေးရွာမှာဇူလိုင်လ၂ရက်နေ့ကကားလေးစီးနဲ့တူမြန်မာနိုင်ငံသား၂ဦးထိုင်းနိုင်ငံသား၆ဦးကိုစစ်တုံးလက်နက်မျိုးစုံ15လက်နဲ့ကြီးစံ1500လောက်နဲ့တူဖမ်းမိခဲ့တဲ့အကြောင်းမြန်မာအာဏာပိုင်တွေကထိုင်းအာဏာပိုင်တွေကိုအကြောင်းကြားခဲ့တာကြောင့်ထိုင်းဘက်ကစစ်ဆေးစီစဉ်မှုတွေလုပ်ခဲ့ပြီးဒီထဲမှာထိုင်းနိုင်ငံသား၆ဦးပါဝင်ကြောင်းအတည်ပြုခဲ့တာပါအခုလိုမျိုးထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှလက်နက်တွေနဲ့ဖမ်းမိခဲ့တဲ့သတင်းကိုထိုင်းနိုင်ငံမဲဆိုင်မြို့အမှတ်၅ဒေသလူဝင်မှုကြီးကြပ်ရေးဌာနရဲ့အကြီးအကဲဖုံအနန်ကဇူလိုင်လ၄ရက်နေ့မှာအခုလိုထုတ်ဖော်ပြောဆိုသွားပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံရေရှည်ပူးပေါင်းလှုပ်ဆောင်တဲ့နေရာမှာမူရစေဝါကိစ္စတွေထိုင်းနိုင်ငံကထွက်ပြေးသွားတဲ့တရားခံပြေးတွေကိုဖမ်းမိနိုင်ဖို့နှစ်နိုင်ငံပူးပေါင်းမှုကအရေးကြီးပါတယ်မြန်မာဘက်ကထုတ်ပြန်ထားတဲ့အတိုင်းထိုင်းလူမှုကြီးကြပ်ရေးဌာနကစစ်ဆေးတဲ့အခါမှာလူ6ဦးဟာသူတို့ထိုင်းနိုင်ငံသားတွေဖြစ်ကြောင်းအတည်ပြုနိုင်ခဲ့ပါတယ်။ဒီတရားခံနေတဲ့ကအမျိုးသား2ဦးဟာမူရစေဝါနဲ့ပတ်သက်လို့တရားခံပြေးဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနဲ့မြန်မာတို့အတွက်မဲဆိုင်တာချီလိတ်နယ်စပ်ဟာနှစ်နိုင်ငံစီးပွားရေးအတွက်အရေးကြီးတယ်လို့နှစ်နိုင်ငံကြားမှာရာဇဝတ်မှုတွေကိုပူးပေါင်းဖြည့်ဆည်းမှုတွေကလည်းအရေးကြီးပါတယ်။ဒီအတွက်နှစ်နိုင်ငံတာဝန်ရှိသူတွေကနေသားကော်မတီအစည်းအဝေးပွဲလုပ်ပြီးလှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းနိုင်ငံဘက်ကပြောဆိုသွားပါတယ်။ထိုင်းနဲ့မြန်မာရာဇဝတ်မှုတိုက်ဖြတ်ရေးမူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုပုံမလှုပ်ဆောင်လာကြပြီးထိုင်းကမူရစေဝါဖြန့်ကျင်ရောင်းဝယ်မှုတွေနဲ့အလိုရှိနေတဲ့အဓိကတရားခံတဦးကိုတော့ဂျွန်လာအတွင်းမှာပဲမြန်မာဘက်ကပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်တာချီလေးမြို့မှာဖမ်းမိခဲ့တဲ့ထိုင်းနိုင်ငံသားတွေထဲမှာတရားခံပြေးတူပါဝင်ကြောင်း VOA သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲဆိုတာကိုအသိပေးချင်ပါတယ
်။မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှမ်းမှာ LGBTQ လိင်တူချင်းစုံမဲ့သူတွေ အမြဲရင်ဆိုင်ရလေးရှိတဲ့အခက်အခဲတွေနောက်လူမှုတိုင်ဝန်ကြမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3854 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတဲ့လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာစနေည9:00ခွဲမတိုင်ခင်မှာ VOA ရဲ့အီးမေးလ်ကိုဖြစ်ဖြစ် VOA ရဲ့ရုံးချုပ်ဖုန်းကိုပဲဖြစ်ဖြစ်ဆက်သွယ်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးနိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းပြောပြချင်ပါတယ်ခလေးဘဝမှာအာကာသယင်မှုဖြစ်ခြင်းနဲ့စိတ်ကူးအိမ်မက်ရှိတဲ့သူတိုင်းဟာအရွယ်ရောက်လာတဲ့အခါအာကာသရေကနေကိုနေထိုင်ရာကဘာကြီးကိုပြန်ကြည့်ခွင့်ရနိုင်ဖို့စိတ်ရှည်လက်ရှည်စောင့်ဆောင်လေးရှိပါတယ်အခုတော့ပုဂ္ဂလိကအရသားတွေဟာနိုင်ငံတကာအာကာသစခန်းကိုအလဲပတ်ခီးသွားရောက်လေ့လာနိုင်ဖို့အမေရိကန်အာကာသစခန်းစူးစမ်းလေ့လာရေးဌာန NASA ကခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အခြေအနေတွေအပြောင်းအလဲရှိလာပါတယ်ဒါပေမဲ့ကုန်ကျစရိတ်ကတော့မသေးလှပါဘူး VOA သတင်းတော့ Kevin Enoch ပြောတဲ့သတင်းလွှာကိုတော့ပြောပြချင်ပါတယ်
တကယ်ထူးခြားတဲ့သတင်းကို NASA ဘာနာရေးအကြီးအကဲ Jeff Dewey ကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပ
ါ NASA is opening the International Space Station to commercial opportunities and marketing these opportunities as we've never done before
နိုင်ငံကအာကာသစခန်းကရမယ်စီးပွားရေးအခွင့်အလမ်းနဲ့ဒီအခွင့်အလမ်းအတွက်ဈေးကွက်ကို NASA ကဖွင့်ပေးလိုက်ပါပြီဒါကအရင်ဘယ်တော့မှမပေးခဲ့တဲ့အခွင့်အရေးဖြစ်ပါတယ်ပုဂ္ဂလိကအာကာသယာဉ်မှုတွေအမေရိကန်အာကာသယာဉ်နဲ့လိုက်ပါပြီးအာကာသစခန်းကိုတွားရောက်လည်ပတ်ခွင့်နဲ့ကုမ္ပဏီတွေအနေနဲ့လည်းအာကာသစခန်းမှာအမြတ်ဆွန်ရစီမဲ့စီးပွားရေးလုပ်ငန်းတွေလှုပ်ခွင့်ပြုလိုက်တာပါ
2020တဲ့ကြာရင်တစ်နှစ်ကိုပုဂ္ဂလိကအာကာသယာဉ်မှု2ဦးနှုန်းတွားရောက်ခွင့်စာပြီးပေးနိုင်ဖို့ NASA ကမျှော်လင့်နေပြီးနိုင်ငံတကာအာကာသစခန်း ISS ပေါ်မှာရပ်ပေါင်း30လောက်နေထိုင်ရမှာပါဒီလိုလှုပ်တာက NASA ရဲ့ကုန်ကျစရိတ်အမြောက်အများကိုကာမိစီမှာဖြစ်ပေမဲ့အာကာသတွေတွားခြင်းသူတွေအတွက်တော့ဒေါ်လာတန်းနဲ့ချီကုန်ကြမယ်လို့Jeff Dewey ကပြောပါတယ
် When they get to station there will be a cost for station and I you know it's back it's sort of
အာကာသစခန်းမှာရောက်တာနဲ့စခန်းအတွက်ရောတခြားကုန်ကျစရိတ်တွေရှိလာမှာပါအကြမ်းအဖြစ်တော့အာကာသယာဉ်မှုတူကိုတညဒေါ်လာ3000ကျွဲလောက်ပေးရပါမယ်ဒါပေမဲ့ Hilton တို့ Marriott Hotel ကြီးတွေလောက်တော့ဈေးကျခြင်းမှာကျမှာပါအ
ာကာသယာဉ်မှုတွေအတွက်ရဲအလိုက်တဲကူကအပြင် ISS စခန်းကိုပို့ပေးမယ်Boeing နဲ့ SpaceX ကုမ္ပဏီတို့ကိုလည်းပို့ဆောင်ကပေးရမှာဖြစ်ပြီးအဲ့ဒီအတွက်ကဈေးပုံများမှာပါ ISS စခန်းကိုရောက်သွားတဲ့အထိသွားရတဲ့ NASA ရဲ့အာကာသယာဉ်မှူးတွေအတွက်ကုန်ကျဈေးကတယောက်ကိုဒေါ်လာတန်း80လောက်ကုန်ကျတယ်လို့ Jeff Dewey ကပြောပါတယ်ဒါပေမဲ့ပုဂ္ဂလိကသွားရောက်လူတွေအတွက်တော့ပြန်မြတယောက်ကိုဒေါ်လာ58တန်းလောက်ကုန်ကျတဲ့အတွက်ပုဂ္ဂလိကအာကာသယာဉ်မှူးတွေအနေနဲ့အဲ့ဒီလောက်ကုန်မယ်လို့မှန်းထားနိုင်ပါတယ်ငွေလဲတက်နိုင်ဝါသနာလဲရှိသူတွေအတွက်တော့အဲ့လိုအာကာသတွေလိလာဖို့မတွားခင်မှာတိကျတဲ့ဈေးစစ်ချက်အောင်မှုလိုပါတယ် NASA ကအခုလိုအာကာသတွေကိုလူတွေနဲ့ကုမ္ပဏီတွေတွားရောက်ခွင့်ပြုလိုက်တာကြောင့်နောက်ပိုင်းမှာအာကာသတွေကိုဒီထက်မကစူးစမ်းဖို့လမ်းစာရသွားစီတယ်လို့ NASA အဖွဲ့စူးစမ်းလိလာရေးဌာနအကြီးအကဲ Bay Custommeyer ကပြောပါတယ
် It's showing that NASA is willing to let go and see if the private sector over time can take over
ကုလိုအာကာသတွေလေ့လာဖို့ရပ်သားတွေကိုခွင့်ပေးလိုက်ခြင်းအပြင်ပုဂ္ဂလိကကဏ္ဍကနောက်မှာကမ္ဘာပတ်လမ်းအနှိမ်ပိုင်းပြန်တန်းရေးမှာဝင်ရယူပြီး NASA ရဲ့လုပ်ငန်းတွေရှေ့တိုးလုပ်နိုင်ဖို့မျှော်လင့်ထားပါတယ
်။2024ကျရင်လကမ္ဘာပေါ်လူတွေပြန်သွားနိုင်ရည်နဲ့နောက်ပိုင်းမှာအင်္ဂါဂြိုအထိသွားနိုင်ရည်ကို NASA ကစီမံကိန်းချထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနုမီတာ25 32 51အပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော
့သူတို့အလုံးမှုတရားသူကိုကျွန်တော်တို့ကလုတ်ခတ်တော့မခံနိုင်လို့ကျွန်တော်တို့ထွက်ပြလာပေါတောင်းရရခုရတယ်ဒီရှုပ်ပြီးတော့ကောထူရ
တိုင်းသားဒေသတွေကထူးခြားတဲ့အခြေအနေတွေကိုနောက်ပိုင်းမှာနှာစင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ခါကြိုက်ခါနာခြင်းအပိုင်း၁ကိုတင်ပြထားပါတယ်ခါကြိုက်ခိုင်းနာတာကဒီကနေ့ခေတ်နေပုံထိုင်ပုံနဲ့ဆက်ဆက်လာတာကြောင့်ပိုပြီးတော့အဖြစ်များလာပေမဲ့ကာကွယ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကရှင်းပြပါတယ်ဒီအကြောင်းအယိုးနဲ့အရေးပေါ်အထူးကပမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคဇိုးနဲ့ရေးပေါ်ထုတ်ခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီခါကြိုက်ခါနာဖြစ်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းခါကြိုက်ခါနာဖြစ်တဲ့လူနာတွေကတော့ကျွန်တော်တို့အဖြစ်အစေကနေရောအပြင်စေကနေရောမှာအပြအများဆုံးနဲ့မှာပါပါတယ်ကျေလို့ဒီသူရခုခေတ်မှာခါကြိုက်ခါနာရေဒူးနာရေအပြင်ကြီးပေါင်းတဲ့လူတွေနဲ့နာရေယောဂရေဒါတွေကအခုခေတ် lifestyle နဲ့သူဆက်ဆက်လာတဲ့အတွက်ကြောင့်အဖြစ်များလာတာကိုတစ်ပြေးပြေးနဲ့တွေ့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအခုခေတ် lifestyle ပေါ့နော်နေပုံထိုင်ပုံနဲ့ပတ်သက်တယ်ဆိုတော့ဘယ်လိုမျိုးအချက်တွေကြောင့်အဓိကဖြစ်ရလဲဆရာ။
တကယ်တော့သူကခါယိုးရဲ့တိဆောက်ခါပုံပါလေ။သူကဟိုဥကောင်းကွန်ယိုးကြီးရဲ့အောက်ကနေစပြီးတော့မင်းကြောင့်ယိုးဒီခါယိုးအရှိကြီးပြန်။ခါယိုးရှင်ကြီးမှာကျော်ယိုးစစ်က33ခုရှိတယ်။အထူးသဖြင့်တော့ခါရဲ့ခါနာဖြစ်တဲ့လူတွေကခါရဲ့အောက်ပိုင်းတပခါရဲ့အပေါ်ဘက်မှာခါကြိုက်ခါနာဖြစ်တာပုံများတယ်။လူတိုင်းလူတိုင်းကတော့သူ့ရဲ့တက်တန်းတလျှောက်မှာကျေးရတယ်နုံတော့ခါရဲ့ခန္ဓာချိန်ချိန်တော့ဂျုံမှုရတဲ့တင်ကြီးပဲပို့သူတပြင်းတော့သူ့ရဲ့နေပုံထိုင်ပုံရယ်သူ့လုပ်ရတဲ့အလုပ်ရယ်နောက်တစ်ခုကကျတော့အသက်ရွယ်တပြေးတပြေးနဲ့ကြီးမားလာတော့အပြောင်းလုံးသုံးလာတဲ့ဂျန်နီရဲ့ကြောင့်အများအပြင်းတော့ဖြစ်လိဖြစ်တာရှိရတယ်နေပုံထိုင်ပုံရယ်အလုပ်ကံရယ်ဆိုတဲ့နေရာမှာအထူးသဖြင့်တော့အထိုင်များတဲ့ကျွန်တော်တို့အခုခေတ်ပေါ့လေအခုခေတ်ဆိုတာထိုင်ပြီးတော့လုံးလုံးရတဲ့လူတွေတော်တော်များများမှလည်းခါရဲ့ခန္ဓာဖြစ်လာတယ်လို့ကျွန်တော်တို့ manual worker တွေပေါ့တကယ်တော့ဒီမှာတော့ဒီစီတေးရဒီလိုလူတွေပါလေသူကအဖြစ်များတယ်။ဒီစင်းတော့ယောက်ျားဒီစီမိန်းမဒီစီအသက်30 40ကျော်လာပြီဆိုရင်ဒီမှာတောက်လျှောက်အသုံးပြုလာတဲ့ခါရဲ့ဒီလှုပ်ရှားမှုတွေခြေသားတွေရဲ့တင်းပြီးခြေသားတွေတရားရတာတွေဒီလိုမျိုးတွေကြောင့်ခါကိတ်ခါနာပိုအဖြစ်များလာတာကိုတွေ့ရတ
ယ်။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်ပထမဆုံးဖြစ်တဲ့ဒီနေပုံထိုင်ပုံထိုင်တာနဲ့ပတ်သက်လို့ဆရာကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်ရလဲဘလူကာကွယ်နေတယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းခါကြိုက်ခါနာပြရခြင်းချောင်းရဲတော့သူကဒီကျိုးယိုးမှာကျိုးယိုးအစ်စ်လေးတွေရှိတယ်ကျိုးယိုးအစ်စ်လေးတွေရဲ့ကြားထဲမှာစိတ်ပိုက်တစ်စင်းနဲ့ပြိမိတာကိုသူကချိန်ထားပေးတယ်ရေးကလေးတွေရှိတယ်ပြီးမှကြွက်သားတွေရှိတယ်နောက်တော့ခါကြိုက်ခါနာနဲ့အတူတူတွဲပြီးတော့ပါလာတာကသူကဒီကျိုးယိုးဆိုတာကကျိုးယိုးတစ်ခုလည်းမဟုတ်ဘူးလေကျိုးယိုးရဲ့အတွင်းထဲမှာအာယုံကြောမာကြီးရှိတယ်အဲ့ဒီအာယုံကြောမာကြီးနဲ့အတူတူဘေးကနေပြီးတော့ထွက်နေတယ်အာယုံကြောလေးတွေကကျိုးယိုးရဲ့ကြားထဲကနေထွက်ဒါကြောင့်မလို့ခါကြိုက်ခါနာတဲ့လူတွေကခါကြိုက်ခါနာကြာလာရင်ဒီဘေးအာယုံကြောတွေပြီးတဲ့သူတို့ပြင်းတော့အရင်ထဲမှာပြောရင်တော့အကျောညက်တဲ့အကျောညက်တဲ့ဒါတွေကဖြည်းဖြည်းနဲ့တွဲလာတယ်လားဘောနော်တကယ်တော့ခါကြိုက်ခါနာယောဂကလူမပို့ပြီးတော့ဖြစ်နေတယ်ဘာလို့လဲဆိုတော့လူကမတက်ရက်ပြီးတော့နေရတဲ့လူတွေဖြစ်တယ်နော်မတက်ရက်တော့ကြောရိုးတွေကစဉ်းစားကြည့်လိုက်ရင်ဒီလိုရက်နေမယ်ထိုင်နေမယ်ဆိုရင်ကြောရိုးတွေကအပေါ်ကြောရိုးတွေကအောက်ကြောရိုးတွေကိုတပြေးတပြေးနဲ့ပြီးတယ်တိရစ္ဆာန်တွေလူမျိုးလေးပတ်သွားတဲ့ကလေးကနေမှဆိုရင်ဒီခါကြိုက်ခါနာဆိုတော့ဘယ်လိုရှိမှမရှိဘူး။ဟိုကကြောရိုးတွေကဒီရေပင်ကြီးတိုင်းသွားပြီးတစ်ခုပေါ်တစ်ခုမထပ်လူတို့ဒီလိုမမတ်ရက်နိုင်တဲ့မြောက်တို့ဒီလိုလူမျိုးတွေပုံသဏ္ဍာန်မျိုးတွေမှာပဲခါကြိုက်ခါနာဒီလိုဖြစ်နိုင်တယ်မဟုတ်လား။ဖြစ်နိုင်တော့အထူးသဖြင့်တော့သူကမတက်ရက်နေရင်ခန္ဓာကိုယ်ရဲ့ body weight ကအဲကြောရိုးကနေတစ်ဆင့်တစ်ပစုံရိုးရောက်ပြီး ကျွန်တော်ရိုးရီရနေဟိုအောက်ကိုရောက်သွားတာဆိုလည်းတော့အင်္ဂလိပ်လိုပြောရင်တော့ weight transmission ပေါ့နော်ဒါကြောင့်ဒီညောင်ခါရိုးပေါ်မှာဒဏ်သိမ့်မသိထိုင်တာများလိုက်တဲ့အခါကျရင်သူအောက်ကထိုင်ထားတဲ့ကလထိုင်ပေါ်မှာကျွန်တော်တည်းကလွတ်ပြီးတော့ထိုင်နေဆိုရင်ဟိုဆိုးတယ်ကျွန်တော်နဲ့လွတ်ပြီးထိုင်တဲ့အခါကျတော့အပေါ်ကနေပြီးတော့ကြိုးရိုးတွေကတောက်လျှောက်ပြိနေတယ်ကြာကြိုးရိုးတွေအောက်ဆုံးဖြစ်တဲ့ကြိုးရိုးခါရိုးစစ်နံပါတ်3345ရှိဟိုအောက်က4ရို5ရို့အဲ့ညမှာတိုင်ပြီးဆုံးသွားဖြစ်တော့ကျွန်တော်တို့ကကိုယ့်ရဲ့ lifestyle တွေကထိုင်ပြီးလုပ်လို့ရတဲ့အလုပ်တွေမှဆိုရင်တိတိကျကျထိုင်တတ်ဖို့လို
ဟုတ်ကဲ့ဆရာအဲ့တော့ဟိုဘလိုထိုင်တဲ့နဲ့ဆိုတာကိုအသေးစိတ်ရှင်းပြပေးပါလားဆရာကြီ
းအကြာကြီးထိုင်ရမယ်ဆိုရင်ဥမာအကြာကြီးထိုင်ရတယ်ဆိုတာကတနာကြီးနဲ့ကြော်ပြီးတော့ထိုင်ရမယ်အစည်းအဝေးလုပ်ရမယ်ကွန်ပျူတာလုပ်ရမယ်နောက်တော့ရုံးမှာထိုင်ပြီးလုပ်လို့ဒီလိုလုပ်တဲ့အခါမျိုးကျရင်ကိုထိုင်နဲ့ကလထိုင်ရအစားတိတိကျကျရိုးရမယ်တိုင်းဟိုခါနာတာကိုကာကွယ်ဖို့တော့ကလထိုင်ကဆိုဖာလိုမျိုးကပ်ပြပြပါတာရှိရမယ်ကျုံးမီပါမယ်ကျောင်းမိမှာပါတဲ့ခွေးချေလိုဟာမျိုးနဲ့ထိုင်ရင်ပို့ပြီးတော့ခန်းခဲ့ခန်းနာပို့ဖြစ်နိုင်တကယ်လို့မြတ်ကောကစက်သားတွေတင်းတက်တဲ့ခန်းနာတက်တဲ့ဟာမျိုးရှိရဆိုရင်ထိုင်ကုန်ကျောင်းမိနဲ့ကိုယ့်ရဲ့ကြောရဲ့ကြားထဲမှာခေါင်းပပဖြစ်ဖြစ်ခုခုပေါ်ကပ်ပြုတ်ပြော်ရာတစ်ခုခုထားဖို့တို့တယ်ဒါအထိုင်မှုထိုင်နေနောက်တစ်ခုကျတော့ကလထိုင်နဲ့ထိုင်မယ်ဆိုရင်အဲ့ဒီကလထိုင်ကိုကိုယ့်ရဲ့သွေးလုံးချတာတဲ့ခြေောက်ကကျဲမြင့်နဲ့ထိပြီးထိုင်တယ်ကျဲမြင့်နဲ့မထိဘဲနဲ့တနည်းအားဖြင့်တင်လာတာတို့တနည်းအားဖြင့်ဆွတ်ထားတာတို့ကျတော့ကိုလွတ်ထားပြီးလွှဲနေတာမျိုးကခါပေါ်မှာပို့ပြီးတော့တံပိစေ
ဟုတ်ကဲ့ဆရာအဲ့တော့ဒီထိုင်တာနဲ့ပတ်သက်ပြီးတော့နောက်ထပ်ရောကာကွယ်ဖို့လိုတဲ့အနေအထားတွေရှိသလားဆရာကြီ
းကားမောင်းမယ်ကားစီးမယ်ဆိုရင်လည်းကားရဲ့ချိုးမီရထိုင်ကုန်ချိုးမီရတကယ်တော့ခက်မတ်မတ်နဲ့ချိုးမှာကပ်ပြီးတော့ဒီလိုမျိုးချိုးရိုးရဲ့ပုံစံတိုင်းထိုင်ထောင်ထားတာပိုကောင်းတယ်ကဲကျင်လည်းအကြည့်လဲထောင်ကျင်လည်းအကြည့်ထောင်ပြီးမှခက်ဆောင်ဆောင်နဲ့ကားထိုင်နိုင်ကုန်ရဲ့ချိုးမီကိုဆောင်ဆောင်နေနေရင်ခါနာတာပို့ပြီးဆိုးတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီခါကြိုက်ခါနာတာကိုအဓိကဖြစ်စေတဲ့နောက်အကြောင်းရင်းတစ်ခုဖြစ်တဲ့အလေးပင်မတာနဲ့ပတ်သက်လို့ပါဆရာကြီ
းအလေးပင်မမယ်ဆိုရင်ဟိုအလေးပင်ကိုကုန်းပြီးတော့ခါကြီးကိုကုန်းပြီးတော့အောက်ကိုလှမ်းဆွဲရင်ဒါခါနာတဲ့အဲ့ကျတော့တကယ်လို့လေးတဲ့ပစ္စည်းတစ်ခုမမယ်ဆိုရင်ဒီရေတော့ဒုကိုကိုွေးပြီးတော့ထိုင်ချာလက်ရဲအောက်ကိုသုံးပြီးတော့ပစ္စည်းကိုမဒါမျိုးပေါ့နော်ဒါမျိုးဆိုရင်ခါကိုဖြောင်းဖြောင်းထားပြီးတော့မမယ်ဆိုရင်သူကခါကြိုက်ခါနာမဖြစ်နိုင်ဘူးတကယ်ဆိုရင်ဒီမျိုးကြတော့ကိုတကယ်လို့များဒီလုတ်တွေက heavy weight ဒီလိုမျိုးကျွန်တော်တို့ heavy job တွေတကယ်လို့မလုံမဖြစ်လုပ်ရတော့မယ်ဆိုရင်ဒီရလက်မောင်းရဲ့ချက်သားတွေပါဒီလိုတကုန်းမျိုးဒါမျိုးတွေအသုံးပြုရမှာပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာကွယ်နိုင်ဖို့အတွက်လုတ်တင်တာတွေရှိတယ်လားဆရာ
နောက်ဒီမျိုးကကျတော့လေ့ကျင့်ခန်းပုံမှန်လုပ်ပေးတယ်ချိုးယိုးရဲ့ဘေးမှာသူချက်သားတွေရှိအဲ့ဒီချက်သားတွေကထိုင်နေရနေထတာတို့လှုပ်ရှားတာတို့အိတ်နေရနေထတာတို့လှုပ်ရှားတာတို့အချင်းချင်းမခါခဏကူမှာနှုတ်နေရင်ဘယ်အချိန်မှသူဒီကျိုးရိုးရပါနေရတယ်ဒီစီဘက်ကောကောချောင်းမဲ့သူတို့မိမဲ့ဆက်ဆက်ဘလိုပဲလို့လို့ထိုင်မဲ့တိုင်ကျိုးရိုးရလှူရှားမှုတွေပါနေရတယ်ဘေးနာကျွတ်သားတွေတို့ကကြီးမနေအောင်ရေနောက်တစ်ခါကျတော့တခုခုလှူရှားမှုပြုတ်လုတော့မယ်အားကစားလုတော့မယ်ဒါမှမဟုတ်လေကိုယ့်ရဲ့အလုပ်တခုခုလုတော့မယ်ခါးလေးချင်းငယ်ကိုပွေးဆန့်ကုန်းပါဒီလိုသဘောမျိုးနဲ့ခါးလေးကျွတ်သားလျှော့ပြီးတော့မှလုပ်ရင်ကျွတ်သားတွေပြဲတာတို့ကျွတ်သားတွေမှာသိကြည့်ဦးတာတို့ကျွတ်သားတွေနာတော့တင်းသွားတာတို့ဒီလိုမျိုးတွေမဖြစ်ရင်လည်းခိုင်ခန္ဓာကာကွယ်ထားလို့ရတယ်နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့3နှစ်လောက်ကစတင်ကျင်းပလာတဲ့21ရာစုပင်လုံညီလာခံကိုတိုင်းရင်းသားအုပ်စုတွေစိတ်ပြတ်နေကြတဲ့အကြောင်းဒီလိုအခြေအနေဖြစ်ပေါ်စေတဲ့အကြောင်းရင်းတွေကိုဦးအောင်ခင်ကရေးသားတင်ပြထားပါတယ
်။တပြီးလုံးအပြည့်အခက်ရစရေးသဘောတူချက် NCA ကိုလက်မှတ်ထိုးခဲ့တာ3နှစ်ကျော်လာပြီး21ရာစုပင်လုံညီလာခံကျင်းပတာ3ချိန်ရှိပါပြီ။ဒါပေမဲ့လုံနီးလုံထုံးတွေမှာအချိန်ကုန်နေတာမို့တင်သားမြင်သားတဲ့တိုးတက်မှုမရရှိသေးဘူးလို့ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ကလွန်ခဲ့တဲ့မေလကထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့အစည်းအဝေးမှာပြောသွားပါသေးတယ်။ KNU ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမူတုစေဖို့ကတော့ငြိမ်းချမ်းရေးဖြစ်စဉ်လမ်းကြောင်းတိမ်းဆောက်နေပြီဖြစ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်တွဲညီညီဆက်သွားဖို့လိုတယ်လို့ပြောပါသေးတယ်။တပြည်လုံးအပြည့်ရသဘောတူချက် NCA ကိုဦးသိန်းစိန်အစိုးရနဲ့လက်နက်ကိုင်အဖွဲ့ရှိဖွဲ့2015အောက်တိုဘာမှာလက်မှတ်ထိုးတာမို့လင်းတင်ပြီးပါရှိသွားပါပြီ။ဒီအချိန်မှာမြန်မာပြည်မြောက်ပိုင်းမှာစစ်စင်ရေးအရှင်အဟုန်မြင့်တက်လာလို့စစ်ပြေးဒုက္ခတွေတိုးပွားနေပါသေး။ NCA အပြည့်ရစာချုပ်ရဲ့နောက်ဆက်တွဲအဖြစ် ပထမအကြိမ်မြောက်ပြည်တော်စုညီညာရေးညီလာခံကိုဦးသိန်းစိန်အစိုးရဆင်းမပေးမီ2016ဇန်နဝါရီလမှာကျင်းပပါတယ်။ဒါပေမဲ့ဒီညီလာခံဟာအထိုင်းမှသဘောထားဖြစ်ပြီးတကယ့်ညီလာခံကို NLD အစိုးရကကျင်းပမယ်လို့ဆိုပါတယ်
။နောက်တော့မကြပါဘူး2016ဩဂုတ်လမှာဒုတိယပြည်တော်စုညီညာရေးညီလာခံကို27ရာစုပင်လုံးညီလာခံအမည်နဲ့NLD အစိုးရကကျင်းပပါတယ်ပထမပင်လုံးညီလာခံမှာပါတဲ့ကချင်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်ကစစ်စင်ရေးလုပ်နေတော့27ရာစုပင်လုံးအမည်သုံးတဲ့ကိစ္စကိုတိုင်းသားဘက်ကဗဝင်မကြကြပါဘူး1949ပင်လုံးစာချုပ်ပါဂရီကဘုအပေါ်မှာအခြေပြုထားတာမဟုတ်တဲ့ညီလာခံကိုပင်လုံးတစိ့တက်တဲ့ကိစ္စကိုတိုင်းသားခေါင်းဆောင်တွေကစိုးရိမ်ပူပန်ကြတယ်လို့ Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံးအလွန်ဆိုတဲ့49မျက်နှာစာတမ်းမှာဖော်ပြပါတယ်27ရာစုပင်လုံးညီလာခံဟာ2008အခြေခံဥပဒေအတိုင်းတမတော်ကိုဆက်ထားဖို့အတည်ပြုတဲ့ဒုတိယအမျိုးသားညီလာခံသဘောမျိုးဖြစ်နေပြီလို့တိုင်းသားကိုယ်စားလှယ်တွေဘက်ကသုံးသပ်ကြတာကိုလည်းပင်လုံးအလွန်စာတမ်းမှာဖော်ပြထားပါတယ
်ဦးသိန်းစိန်အစိုးရကဖွဲ့စည်းခဲ့တဲ့ဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ညီညာရေးဗဟိုဌာန MPC မြန်မာ Peace Center ကိုအမျိုးသားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့အစားထိုးလိုက်ပါတယ်။နောက်တော့ဒေါ်စုရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကိုငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးလိုက်ပါတယ်။အပြည့်အခက်ရက်ဆွဲဖို့လက်တွေ့ကြိုးပမ်းခဲ့တဲ့ဗဟိုဌာနတစ်ခုလုံးကိုပြောင်းပြစ်လိုက်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ဆက်ဆံရေးတစ်ခုလုံးကိုထိခိုက်စေတယ်လို့ Transnational Institute ကဆိုပါတယ်။ကောင်းမွန်တဲ့ NLD ရဲ့ရည်ရွယ်ချက်ကိုတန်တရာမရှိကြပေမဲ့ NRPC ဌာနသစ်မှာအတွေ့အကြုံနဲ့ဝန်တန်းအားနည်းနေပါသေးတယ
်။အထက်အောက်အာဏာရှင်ဆန်တဲ့ဆက်ဆံရေးပုံစံကြောင့်အလွတ်တဘောနဲ့တွေ့ဆုံဆွေးနွေးမှုနှဲပါလာတဲ့အတွက်ဆက်ဆံရေးယိုယွင်းပျက်စီးလာရတယ်လို့ပင်လုံးအလွန်စာရမ်းမှာဖော်ပြပါရယ်။ဒေါ်ဆန်းစုကြည်ဟာတက်မတော်နဲ့ဆက်ဆံရေးအစဉ်ပြေဖို့ကသာအဓိကထားနေတယ်လို့တိုင်းရင်းသားတွေဘက်ကမြင်ပါရယ်။ဝန်ကြီးဟောင်းဦးအောင်မင်းကတော့ NLD အစိုးရရဲ့အားနည်းချက်၃ခုကို7 day သတင်းစာနဲ့2008စက်တင်ဘာ9ရက်နေ့ကတွေ့ဆုံမေးမြန်းစဉ်ထောက်ပြသွားပါတယ်။ NLD အစိုးရမှာ Peace Policy အကောင့်ထယ်ပေါ်တဲ့အဖွဲ့နဲ့လုပ်ငန်းအဖွဲ့စတာတွေမရှိတာကိုထောက်ပြပါတယ်။သမ္မတဦးစီးတဲ့ညဉ့်ဉန်းရေးကော်မတီဒုသမ္မတဦးစီးတဲ့ကော်မတီနဲ့ဦးအောင်မင်းဦးစီးတဲ့ MPC ညဉ့်ဉန်းရေးဗဟိုဌာနစတဲ့စင်ကဲစင်ကဲတာဝန်ယူတာမျိုး NLD မှာမရှိသေးဘူးလို့ဆိုပါတယ
်ဒေါ်ဆစုကြည်ဟာအပေါ်ကအမိန်ပေးတဲ့အလုပ်ကိုလုပ်တယ်လို့အောက်ပိုင်းဆင်းတဲ့အခါလဲဆင်းပါလေအောက်ကိုဆင်းတဲ့အခါမှာအချိန်ပြည့်မထိုင်နိုင်တာဟာအားနည်းချက်ပဲလို့ဆိုပါတယ်နိုင်ငံခြားရေးဝန်ကြီးတာဝန်လဲယူထားတဲ့ဒေါ်စုဟာအင်မတန်အလုပ်များပါတယ်ညဉ့်ဉန်းရေးအလုပ်ကိုအချိန်တိတ်မပေးနိုင်တာမို့ဒေါ်စုစကားမှားသွားရင်ကဲမဲ့သူမရှိဘူးလို့ဦးအောင်မင်းကရှင်းပြပါတယ် NLD မှာစင်ငယ်တာဝန်ယူမှုအားနည်းတဲ့အတွက်အကောင့်တွေဖို့အခက်အခဲရှိတယ်လို့ဆိုပါတယ် MPC လုံငန်းအဖွဲ့လို့ဟာမျိုးမရှိတာဟာအားနည်းချက်ဖြစ်ပါသေးတယ်88မျိုးဆက်တွေဖြစ်တဲ့တင်မောင်တန်းအောင်နိုင်ဦးမင်းစောဦးညိုအောင်မြင့်စတဲ့ပုဂ္ဂိုလ်မျိုးတွေပါဝင်တဲ့လုံငန်းအဖွဲ့မျိုးဟာအရေးကြီးပြီမဲ့ NLD မှာမရှိဘူးလို့ဦးအောင်မင်းကဆိုပါတယ်နောက်ပြီးတော့ညီညာရေးကိစ္စမှာဆောင်ရွက်သူပလေယာမပြောင်းဖို့လိုတယ်လို့ဆိုပါတယ်အခုဖြစ်နေတာကတမတော်နဲ့တိုင်းရင်းသားလက်နက်ကင်ဘက်ကဆောင်ရွက်သူတွေဟာအပြောင်းလဲမရှိဇက်တိုက်လှုပ်လာသူတွေဖြစ်ပြီးအစိုးရဘက်မှသာအပြောင်းလဲရှိတာမို့နှောင့်နှေးကြံ့ညာနေရပါတယ်ဒါပေမဲ့နောက်ပိုင်းမှာဒီထက်ပိုပြီးကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်းဦးအောင်မင်းကပြောသွားတာကိုမနစ်ကထုတ်တဲ့7 day သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရအပြီးမှာတော့အခုတခါတိုင်းရင်သတင်းလွှာအစီအစဉ်လှည့်ရောက်ပါပြီ။ထိုင်းအခြေစိုက် Fever Window သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်စစ်တော်ရေးတွေမှာတည်ဆုံသွားကြတဲ့ရခိုင်ပြည်သူတွေအတွက်ရခိုင်လူငယ်တချို့ကလည်းတရားမျှတမှုရရှိဖို့တောင်းဆိုခဲ့ကြပါတယ်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာတပ်မတော်ထိန်းချုပ်ရာနေနေမှာဘိန်းဆိုင်ပြိုထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ KIO ကလည်းထုတ်ပြန်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကတက်ကအတုံးမပြူတော့တဲ့ဘိုးဘွားပိုင်မြေတွေကိုရွာသားတွေထံပြန်လဲဆွတ်လုပေးဖို့နေမြေခံတက်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအေအေရခိုင်လက်နက်ကိုင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဖမ်းဆီးသွားပြီးစစ်ကြောရေးတွေမှာတည်ဆုံသွားကြတဲ့ရခိုင်ပြည်သူတွေအတွက်စစ်တွေမြို့မှာရခိုင်လူငယ်တချို့ကပေါ်ဖော်မန့်ပြပြီးတရားမျှတမှုရဖို့တောင်းဆိုလိုက်ပါတယ်အဲ့ဒီတောင်းဆိုမှုကိုဇူလိုင်လ၂ရက်နေ့နေ့လယ်ပိုင်းကစစ်တွေမြို့ဥဥတ္တမပန်းချံမှာစစ်ကြောရေးမှာတည်ဆုံသွားတဲ့အယက်သားပြည်သူတွေအတွက်တရားမျှတမှုကိုအလိုရှိသည်အယက်သားပြည်သူတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေရက်မတရားဖမ်းဆီးချုပ်နှောင်နှိပ်စက်ခြင်းချက်ချင်းရက်စတဲ့စာသားတွေကင်ပြီးတနားခန့်အကြာတောင်းဆိုခဲ့ကြတာပါအခုလိုတောင်းဆိုရတာဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုသက်ဆိုင်သူတွေသိအောင်လုပ်ရတာဖြစ်တယ်လို့တောင်းဆိုရမှာပါဝင်သူတဦးဖြစ်သူကိုတန်းလာကပြောပါတယ်ရခိုင်ပြည်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် AA တပ်ဖွဲ့ဝင်တွေလိုတန်တရားနဲ့စစ်တပ်ကဖမ်းဆီးသွားပြီးစစ်ကြောရေးစခန်းတွေမှာရိုက်နှက်စစ်ဆေးမှုတွေကြောင့်ရခိုင်ဒေသခံ14ဦးသေဆုံးမှုတွေဖြစ်ပွားခဲ့ပါတယ
်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်တပ်မတော်ရဲ့ထိန်းချုပ်ရာနေမြေထဲမှာဘိန်းဆိုင်ပြိုထုတ်လွှတ်မှုအများဆုံးဖြစ်တယ်လို့ကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့မူရေးစေဝါကင်းစင်ရေးကော်မတီကနေဇွန်လ26ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ကချင်ပြည်နယ်မှာဘိန်းကင်း 6,918 ဒရမ23ဟက်တာ၊ရှမ်းပြည်နယ်မြောက်ပိုင်းမှာ 3,192 ဒရမ4ဟက်တာရှိနေပြီးဒီဘိန်းဆိုင်ခင်းတွေဟာတပ်မတော်ပြည်သူ့စစ်တပ်ဖွဲ့တွေနဲ့နေကြာဆောက်တပ်ဖွဲ့တွေထိန်းချုပ်ရာနေရာတွေမှာစိုက်ပျိုးထုတ်လုပ်နေတယ်လို့ UNODC ရဲ့ထုတ်ပြန်ချက်သက်နှစ်ဆရှိနေတယ်လို့ KIU သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါတယ်။တမရတ်တရမပြန်ရရေးဖို့အတွင်းမှုဘုံမှုချုပ်စော်မြင့်ထွန်းကတော့အစိုးရထိန်းချုပ်ရာဒေသတွေမှာဘိန်းဆိုင်ပြိုးခြင်းမရှိပဲတိုင်းတလက်နိုင်ငံဖွဲ့တွေကလည်းအတွင်ပြောင်းလာတဲ့ပြည်သူစစ်တွေမှာဘိန်းဆိုင်ပြိုးမှုများတာဖြစ်နိုင်ကြောင်းသတင်းမီဒီယာတွေကိုဖြေဆိုထားပါတယ်
ကချင်ပြည်နယ်တနိုင်းဒေသမှာပရင်လက်လုတ်လက်စားလုတ်ကွက်တွေကိုပြန်လည်လုတ်ကင်ခွင့်ပေးဖို့ဒေသခံတွေကပြည်ထောင်စုအစိုးရကိုတောင်းဆိုထားရမှာလုတ်ကွက်ဧကပေါင်း 9,000 နီးပါးကိုပြည်နယ်အစိုးရကနေမကြမီချထားပေးမယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အစိုးရကနေပရင်လုတ်ပိုင်ခွင့်ချထားပေးပေမဲ့ပရင်ထွက်ရှိတဲ့နေရာအများစုဟာ KIA ထိန်းချုပ်နယ်မြေမှာရှိနေတဲ့အတွက်ဒေသမတည်ငြိမ်ရင်တူးဖော်ထုတ်လုပ်သူတွေအတွက်လုံခြုံရေးစိုးရိမ်နေရတယ်လို့ပရင်တူးဖော်ရေးလုတ်သားကိုပရမိုင်ကဆိုပါတယ်မြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တိုက်ပွဲတွေကြောင့်2018အစပိုင်းကစပြီးပရင်တူးဖော်ခွင့်ကိုအစိုးရတပ်မတော်ကနေပိတ်ပင်ထားခဲ့ပြီးတိုက်ပွဲတွေကြောင့်မော်တွင်းရှိရာရွာသားတွေအပါအဝင်မော်လုတ်သားတွေလည်းတိမ်းရှောင်နေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်နမတ်ချောင်းပေါ်မှာရေအားလက်စစ်30ဆောက်ဖို့စီစဉ်နေတဲ့ကုမ္ပဏီကိုလူမရှိကြောင်းဒေသခံတွေကစန့်ကျင်ကန့်ကွက်လိုက်ပါတယ်။နမတ်အုပ်စုနမတ်ချောင်းတို့ပြီးဝမ်ဆိုင်လျာဒေသခံတွေကလည်းဇွန်လ23ရက်နေ့ကကန့်ကွက်ခဲ့ကြတာပါ။တကယ်လို့နမတ်ချောင်း30ဆောက်မယ်ဆိုရင်စီမံကိန်းအောက်ကချောင်းပိတစ်လျှောက်ကြီးပါပေါင်း30 40လောက်ကရွာသားတွေထိခိုက်နစ်နာမှုတွေရှိမှဖြစ်တာကြောင့်အလူမရှိတာဖြစ်ကြောင်းဥဆောင်လူငယ်ဆိုင်သိမ့်မြက်ကပြောပါတယ်။အခုလိုစံတီစားဖို့စီစဉ်နေတာဟာ Uni Energy ဆိုတဲ့ကုမ္ပဏီဖြစ်ပြီးအစိုးရစီကခွင့်ပြုချက်ကြလို့လှုပ်တာဖြစ်ကြောင်းပြောပေမဲ့တဘာဝထိခိုက်မှုဆန်းစစ်လေ့လာခြင်းမပြုခဲ့ဘူးလို့ရွာသားတွေကပြောပါတယ်
။ဇူလိုင်လ၂ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်အရေးပေါ်အစည်းအဝေးမှာမွန်ပြည်နယ်အစိုးရအဖွဲ့မှလူဝေမှုကြီးကြပ်ရေးနယ်လူစွမ်းအားအရင်မြင့်ဝင်ကြီးဌာနအသစ်တစ်ခုကိုတို့ချက်ဖွဲ့စည်းသွားမှာဖြစ်ပြီးဝင်ကြီးနေရာအတွက်ဘသူကိုခန့်အပ်တာဝန်ပေးမယ်ဆိုတာကိုတော့ထုတ်ဖော်ပြောကြားတာမရှိသေးပါဘူးမွန်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအစိုးရသက်တမ်းကုန်ခန်းနီးကာလမှာဝင်ကြီးဌာနတိုးချဲ့တာဟာအချိန်အရနဲ့နေပြီးတက်လာတဲ့ဝင်ကြီးအနေနဲ့အလုပ်တာဝန်ကိုလစ်လိုက်ရင်းနဲ့သက်တမ်းကုန်သွားမှာမလို့အလုပ်မဖြစ်နိုင်ဘူးလို့ဆိုပါတယ်တိုင်းနယ်ပြည်နယ်တွေမှာလူဝေမှုကြီးကြပ်ရေးနဲ့လူစွမ်းအားအရင်မြင့်ဝင်ကြီးဌာနတွေတိုးချက်ဖွဲ့စည်းလက်ချင်းအပြင်မတ်ပုံတင်တဲ့သကောင်စီရင်ပြဿနာတွေကိုမှန်မှန်ကန်ကန်နဲ့ထိထိရောက်ရောက် song yue pe nai ma phit pi yue kauk pwe ma le me pe ban khwin ya shi nai yi song yue pe nai me lo aso ya tan win shi tu ri ga pyo so tha ba de
ခုတည်င်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရစစ်တပ်ကလည်းနှစ်20ကြာတိမ့်စီထားတဲ့မြေယာတွေပြန်လည်ရရှိဖို့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကတောင်သူလယ်သမားတွေဆန္ဒပြဖို့စုယုံနေချိန်မှာရမခတူတိုင်းမှုကနေဆန္ဒမပြဖို့အတွက်မြစ်တာရက်ခံခဲ့ပြီးတပ်သိမ်းကြီးတွေပြန်လည်ဆွတ်လွတ်နိုင်ရေးသက်ဆိုင်ရာအစဉ်အဆက်စီကိုတရားဝင်တင်ပြသွားမယ်လို့ပြောဆိုခဲ့ပါတယ်အသေးစိတ်ကိုသိရအောင်နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးသွားမှာပါ
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ခင်းနင်းခခမ်းမြွာသားတွေရဲ့ဘိုးဘွားပိုင်မြေဧက1000ကျော်အနက်တက်ကအသုံးမပြုတော့တဲ့ရွာနာကမြေဧက50လောက်ကိုရွာသားတွေထံပြန်လည်ဆွတ်လွတ်ပေးဖို့ခင်းနင်းမြွာသားအင်အား300လောက်ကဇွန်လ23ရက်နေ့ကစာနာထုတ်ဖော်ဖို့စုဝေးရာမှာအရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တုတိုင်းမှုကဝင်ရောက်တားမြစ်မိတ္တရခံခဲ့တာဖြစ်ပါတယ်ခင်းနင်းမြွာကတောင်တူလေဓမ္မခေါင်းဆောင်လုံခမ်းကော်ကရှမ်းပါသားနဲ့အခုလိုပြောပါတယ်
ဟုတ်ကဲ့ယင်းအန်အန်ကိုပန်ဆုထုတ်မနိုင်တဲ့ဟုတ်ကဲ့ယင်းအန်ဝါဒီ
ကျွန်တော်တို့ဒီလိုစုယုံရတဲ့ရည်ရချက်ကမြေယာပြန်လည်ရရှိဖို့လမ်းလျှောက်စံတာပြဖို့ဖြစ်ပါတယ်ဒါပေမဲ့အခြေအနေကတမျိုးပြောင်းသွားတယ်တူတိုင်းမှုကိုယ်တိုင်လာပြီးတော့တောင်းဆိုတယ်ကျွန်တော်တို့လမ်းလျှောက်စံတာပြခြင်းမလုပ်ရင်ဒူကိုယ်တိုင်မြေယာပြည်တနာတွေကိုကွင်းစင်းဆောင်ရွက်ပေးမယ်တောင်လူတွေဖြစ်ချင်တာတွေကိုဆွေးနွေးကြမယ်လို့ပြောတယ်ကျွန်တော်တို့အနေနဲ့စံတာပြတာရက်တန်းလိုက်တာနောက်ဆုတ်လိုက်တာတော့မဟုတ်ဘူးခဏရက်ကြည့်ထားတာပါ
ယမခတုတိုင်းမူကနေဝင်ရောက်မြစ်တန်ရက်ခံပြီးနောက်ပိုင်းဇွန်လ25ရက်နေ့မှာယမခစစ်တမ်းရုံးမှာအမျိုးသားလွတ်တော်ကိုယ်စားလှယ်ခွန်နင်းခခမ်းယွာတောင်တူလေဓမာရီနဲ့ဒုတိုင်းမူတို့နဲ့တွေ့ဆုံခဲ့ကြပါတယ်တွေ့ဆုံပွဲမှာပါဝင်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်ဝမ်လျန်ခမ်းကအခုလိုပြောပါတယ်
တောင်တူလေဓမာများနဲ့ဒုတိုင်းမူတွေ့ဆုံချက်ရချင်းဟာပေါ့လေပဏမယုံကြည်မှုတည်ဆောက်ခြင်းဖြစ်ပါတယ်လို့လည်းပြောပါတယ်ပေါ့နော်ဒုတိုင်းမူကြီးကတော့ပြောရတာတော့ဒါတို့ဆောင်ရွက်နေပါတယ်ပေါ့နော်ဒါပေမဲ့မြေကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်တူတိုင်းမှုအနေနဲ့ကရောတိုင်းမှုအနေနဲ့ကရောပေါ့နော်ဆုံးဖြတ်ချက်တစုံတရာပြောလို့မရပါဘူးပေါ့နော်တို့ကအောက်ခြေမှာရှိနေတဲ့အခြေအနေတွေအားလုံးကိုလေ့လာတွေးရှိချက်တွေကိုရေးသားပြီးမှပဲတက်ဆိုင်ရာပေါ့အပေါ်ကိုနော်တက်ဆိုင်ရာကကကြီးတို့၎င်းနော်တက်ဆိုင်ရာတမတော်ကကွယ်ရေးဦးစီးချုပ်ထံတို့၎င်းတို့ကအချင်းခံပို့ပေးဖို့ရှိပါတယ်ပေါ့
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ခင်းနင်းခခမ်းရွာသားတွေရဲ့ဘိုးဘွားစင်ဆက်စိုက်ပျိုးလုပ်ကင်စားတောက်တဲ့မြေတွေကိုအမတ်နှစ်လေးနှစ်လက်နက်ခဲရန်တက်အမတ်ခွန်ဆက်တွေတက်တပ်သားမိသားစုများပြန်လည်နေရာချထားရေးစခန်းအမတ်ရှိလက်ချင်းရေးကျောင်းတို့ကနေ1992ခုနှစ်ကစပြီးဧက1000နီးပါးသိမ်းဆည်းထားတာယနေ့အထိပဲဖြစ်ပါတယ်ဒီရခါလေသမားတွေဟာမြေယာပြန်လည်ဆွတ်လွတ်ပေးဖို့အချိန်ချင်းတောင်းဆိုခဲ့ပေမဲ့တက်ကပြန်လည်ဆွတ်လွတ်မပေးတာကြောင့်ပြီးခဲ့တဲ့ဧပြီလမှာပထမအကြိမ်စာနာထုတ်ဖော်တောင်းဆိုခဲ့ကြပါတယ
်ဆက်ပြီးတော့ရခိုင်တပ်မတော် AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုဖမ်းဆီးခေါ်ဆောင်သွားတဲ့ချင်းပြည်နယ်ပလဝါမြို့နယ်ကင်းတလင်းကျေးရွာသား52ဦးတဲကရွာသား12ဦးဟာမကြသေးခင်ရက်ပိုင်းက AA တပ်စခန်းကနေထွက်ပြေးလွတ်မြောက်ခဲ့ကြပါတယ်သူတို့ဘလို့လွတ်မြောက်လာကြသလဲ AA တပ်စခန်းမှာဘလို့နေထိုင်ကြရသလဲဆိုတာကိုကိုရောဘတ်ကစူးစီးထားပြီးတော့နိုင်ကွန်းအိမ်ကတင်ဆက်ပေးထားပါတယ်
ရခိုင်တပ်မတော်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ချင်းပြည်နယ်ပလဝါမြို့နယ်ကင်းတလင်းရွာသား52ဦးထဲက12ဦးတို့ဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ညမှာ AA ရခိုင်တပ်မတော်တပ်မတော်ကနေထွက်ပြေးလွတ်မြောက်လာတာဖြစ်တယ်လို့ထွက်ပြေးလွတ်မြောက်လာသူကပြောပါတယ်။
ကျွန်တော်တို့ထွက်ပြေးလာတာကဒီနေ့တရက်နေ့ဟိုတောက်ချောင်းကြီးညမို့တအားရော်တယ်။ရော်တဲ့အခါမှာကျွန်တော်တို့ရော်ဒီရော်သားတွေကရော်ကိုမထွက်ပြေးနိုင်အောင်သူတို့ကကင်းကြောက်နေတယ်ကျွန်တော်တို့ကရှင်းနေမို့ချုပ်သေးမှထွက်ပြေးတော့ဒီတောင်မှမူးနေမရောက်တော့
ကင်းတလင်းရွာသား52ဦးတို့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကရခိုင်တပ်မတော်အေကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်ဆောင်သွားပြီးတပ်မား3စခန်းမှ9လကြာနေလာခဲ့ရပါတယ်။အခုလွတ်မြောက်လာသူ12ဦးထဲမှာအမျိုးသား3ဦး၊မျိုးသမီး3ဦးနဲ့သက်33နှစ်အောက်ကလေးငယ်6ဦးပါဝင်ပြီးပလဲဝါမြို့နယ်မိစာကြီးရွာစစ်ဆောင်စခန်းကိုဇွန်လ26ရက်နေ့ကရောက်ရှိခဲ့တာဖြစ်ပါတယ်။အေးတပ်စခန်းမှာနေထိုင်ရစင်ကသူတို့ခိုင်းတဲ့အလုပ်ဟူသမျှကိုလုပ်ပေးနေရတယ်လို့ထွေပြေးလူမြောက်လာသူတွေကပြောပါတယ
်။ဖေဖော်ဝါရီလကဒီအစ်မတော်တွေကသူတို့ကအထက်အတမခေါ်ပြီးတော့ကျွန်တော်တို့ကို9လကျန်တဲ့ရှိသူတို့ကျွန်တော်တို့ကသူတို့အလုပ်ဟူတရားတွေကိုကျွန်တော်တို့ကလုပ်ခိုင်းတော့မခိုင်းလို့ကျွန်တော်ထွက်ပြေးတာ။ပေါင်းပေါင်းရတယ်ခုရတယ်ညှိရှုပြီးတော့ကောက်ထုတ်ရတယ်ရောက်ပြီးပေါင်းထုံရတယ်ရောက်ပြီးသူတို့အိမ်ကိုလုံးကျရတယ်ရေကြီးခါတွေကိုထမ်းရတယ်
အခုလက်ရှိမှာကင်းတလင်းရွာသား39ဦးဟာ
အေအေတမဟာသုံးစကမ်းမှာကြာရှိနေသေးပြီသူတို့အထက်ကမြို့သမီတူကတော့စုံမာသွားပြီလို့ဆိုပါတယ်အေအေဘက်ကတော့ကင်းသလင်းရွာသားတွေကိုဖမ်းဆီးသွားတာမဟုတ်ပဲ၎င်းတို့ရဲ့ဆန္ဒအရဘင်္ဂလားနယ်စပ်ဘက်ကိုကူညီပို့ဆောင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်မြန်မာသားမတော်နဲ့အေအေတပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ချင်းမီနယ်ပြည်ဝမြို့နယ်မှာစစ်ဘေးရှောင်ပြည်သူတွေတိုးလာမှု
အေးတပ်ဖွဲ့ကလည်းကင်းသလင်းရွာသားတွေကိုဖမ်းဆီးမှုစတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူမျိုးတွေကနေလာမယ့်ဇူလိုင်လ13ရက်နေ့ရန်ကုန်မြို့မှာစံရဖော်ထုတ်သွားဖို့အစီအစဉ်နေပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာစစ်တပ်ကဖမ်းဆီးသွားပြီးစစ်ကြောရေးတွေမှာတည်ဆုံးသွားကြတဲ့ရခိုင်ပြည်သူတွေအတွက်စစ်တွေမြို့မှာရခိုင်လူငယ်တချို့ကနေတရားမျှတမှုရရှိဖို့တောင်းဆိုခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းတပ်မတော်ရဲ့ထိန်းချုပ်ရာနယ်မြေတွေထဲမှာဘိန်းစိုက်ပျိုးထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေထုတ်ပြန်ခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့
BNI
ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။ဖီဗာဝိုင်းတို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါ။ဗီအိုမြန်မာပိုင်းရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစာသားတွေကိုမိုဘိုင်းဖုန်းမှာအချိန်မြွေအလွယ်တကူရယူနိုင်မဲ့ VOA မိုဘိုင်းအက်ကိုဒေါင်းလုဒ်ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနင်္ဂနွေ6နာရီအတွင်မန္တလေးမြို့ဒိုင်းမွန်ပလာဇာမှာတေးဂီတာဖျော်ပြပွဲကိုလာရောက်ခံစားရင်းတဲ့အထူးလက်ဆောင်တွေကိုထုတ်ယူကြဖို့ကိုလည်းဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ VOA မိုဘိုင်းအက်ထည့်သွင်းဖို့အခက်အခဲရှိနေသူတွေကိုအဲ့ဒီမှာအကူအညီပေးဖို့ရှိပါတယ်။ကျွန်တော် VOAnews.com ကိုစာရေးသားနိုင်ပါတယ်။
အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။လေပြားနိုင်ငံမြို့တော်မှာမင်းညာတို့ကလူများပြားတိုက်ဆုံးခဲ့တဲ့ဘုံကျဲတက်ခတ်မှုဟာဆေးရဆုံမှုမြောက်နိုင်တဲ့ကြောင့်ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။တက်ခတ်မှုကြောင့်လူ 44ယောက်ထက်မနည်းတိုက်ဆုံးပြီးတိုက်ဆုံးသူရေထွေးဟာ95ရာလောက်ထိရှိခဲ့တဲ့ကြောင်းလဲသတင်းတွေထွက်ပေါ်နေတာပါ။ မင်းညာ7နှစ်ကျော်လောက်မှာဘုံချဲတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအသက်မသေးကျန်သူတွေကပြောခဲ့ကြသလိုဒီမတိုင်ခင်သတင်းပတ်တင်မှာလဲထင်းသေးစကန်ပေါ်မှာ waiting drone ရင်နေပြန်တန်းနေတဲ့အတန်းတွေကိုပုံမှန်လိုလိုကြားခဲ့ရတယ်လို့လဲကြံရစ်သူတွေကပြောဆိုကြပါတယ်။အမေရိကန်ပြည်သူ့စုမှာ 2020 ပြည်နှစ်ချရင်သကောင်စင်းကောက်ယူရတဲ့အခါနိုင်ငံသားဟုံမုံမေကွန်မထဲ့တော့မဲ့အကြောင်းတရားရေးဌာနနဲ့စီးပွားကုသရေးရောင်းဝယ်ဌာနတို့က မနေ့တုန်းကပြောကြွေးမယ်လေသမ္မတတော်နဲ့ထရန့်ကတော့ဒီမေကွန်းကိုထက်ပြအောင်ထက်ဖို့ဆက်လက်တိုက်တွန်းနေတာကြောင့်ထက်သင့်မသင့်ရှင်းရှင်းလင်းလင်းပြောဖို့ပြောဆိုတရားရုံးနေနဲ့မေကွန်းမထက်ဖို့တရားစွဲဆိုထားတဲ့ပြည်နယ်တွေကရှင်းလင်းချက်တောင်းခံထားကြပါတယ်။သကောင်စင်းမေကွန်းနဲ့မှာနိုင်ငံသားနဲ့ဆိုင်တဲ့မေကွန်းမထက်တော့မဲ့အကြောင်းတရားရေးနဲ့စီးပွားရေးကုသရေးရောင်းဝယ်ဌာနတွေကဆုံးဖြတ်ချ မေရိကန်ပြည်သူမှရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းနေရအခြေအနေဟာဒီလူတွေရဲ့ဇာတိနိုင်ငံတွေကအခြေအနေတွေထက်ပိုကောင်းတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ Texas ပြည်နယ်ကလွင်မှုကြီးကျယ်ရေးထိန်းသိမ်းစခန်းနှစ်ခုကစိုးရွားတဲ့အခြေအနေနဲ့ပတ်သက်တဲ့ဓာတ်ပုံမှန်တမ်းတွေထွက်လာပြီးနောက်တစ်ရက်မှာပဲသမ္မတကပြောဆိုလိုက်တာပါ။ယာယီဆက်လုပ်ထားတဲ့ထိန်းသိမ်းစခန်းကအခြေအနေတွေကိုရွှေပြောင်းဝင်ရောက်သူတွေမကြက်ရင်လည်းမလာနဲ့လို့ပြောလိုက်ဖို့လေသမ္မတထရန့်ကမနေ့ကပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဒီနေ့ကြောက်တဲ့အမေရိကန်ပြည်သူရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်သူတွေဆင်နွှဲနေကြသလိုသမ္မတဒေါ်နယ်ထရန့်ကလည်းအစဉ်လာမို့ပဲမင်းကွန်းပြောကြားဖို့စီစဉ်ထားပါတယ်။ဝါရှင်တန်မြို့တော်ကသမ္မတရီဘရိုင်လင်ကွန်းကိုဂုဏ်ပြုထားတဲ့အဆောက်အဦရှိမှာသမ္မတကမင်းကွန်းပြောကြားဖို့စီစဉ်ထားတာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်ဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ်။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နေ10:00အထိလိုင်းဒိုမီတာ25 32 51နဲ့ View ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သရရှင်တွေအားလုံးဘေးဘီယာဝေးကွာပြီးတော့ပျော်ရွှင်နိုင်ကြပါစေ။ View ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.